မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2015ခုနှစ်ဩဂုတ်လ27ရက်တောက်ကြနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 အထိလိုင်းနွေမီတာ24.25 30.51တို့ကနေဓာတ်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါခင်ဗျာကျွန်တော်တော့အောင်ပါဒီကနေ့ညဘက်သတင်းတွေကိုမတ်သိမ်းကြီးထိုက်နေအတူကြီးညာပေးတော့မှာပါဒီဂရိနိုင်ငံနဲ့နေဆက်ကြားနေမြေတွေပေါ်မှာစူပူဒေါသထွက်နေတဲ့ရွှေပြောင်းအခြေချဝင်ရောက်တဲ့ဒူအိုကြီးကိုမက်ဆီဒိုနီးယားအဓိကယုံထိန်လွန်ကျွေးရဲတွေကနှိမ်နှင်းလိုက်တာထိုင်းနိုင်ငံဘန်ကောက်မြို့တော်မှာဘုံပေါက်ကွဲမှုကြောင့်တည်ဆုံးခဲ့သူလူ22ဦးအတွက်ဝမ်းနဲ့ကြေကွဲပွဲအထိမ်းအမှတ်အခမ်းအနားတွေကျင်းပတာမှာထိုင်းအစိုးရတာဝန်ရှိသူတွေတက်ရောက်ခဲ့တာဒီကြောင့်နောက်ဆုံးရသတင်းတွေကိုတင်ပြပေးတော့ဖို့ရှိပါတယ်ကိုညောင်ရောင်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာ right to recall လို့ခေါ်တဲ့လွတ်တော်ကိုယ်စားလှယ်တာဝန်ပြန်လည်ရုပ်သိမ်းရေးဥပဒေချမ်းနဲ့ပတ်သက်လို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးပြောတာက
အခုတော့ပြောတော့36ခါဝေးကြတော့ဘာဖြစ်လဲဆိုတော့ recall လုပ်ချင်လို့ရှိရင်ကော်မရှင်တည်ရန်တော့မနေတိုင်ကြရဲ့ကော်မရှင်
ပြည်ဝင်မြန်မာပိုင်းနဲ့နေပြီးတော့မှသီးသန့်တွေ့ဆုံမေးမြန်းစဉ်အတွင်းဒီကနေ့ပြောဆိုလိုက်တာပါဒီအကြောင်းသတင်းပေးဖို့ကြတဲ့အတူလေစည်းပြေးတွေကိုထပ်ပြီးတော့ပြန်ပို့မဲ့ဆက်သွယ်မေးမြန်းချက်တွေကိုလည်းတင်ဆက်သွားမှာဖြစ်တယ်လို့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးရေးရာစိတ်ပိုင်နဲ့ဤပညာနဲ့တူတာဆောင်လင်အမေရိကန်တခွင်ဆရာတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မတ်တင်ကီထိုက်တို့ကကြီးညာပါမယ်ခင်ဗျာ
ဂရိနိုင်ငံနဲ့နေဆက်ကြားကနေမီပေါ်မှာစူပူဒေါသထွက်နေတဲ့လူအုပ်ကြီးကိုမက်ဆီဒိုနီးယားအဓိကယုံထိန်လွန်ကျွေးရဲတွေကနှိမ်နှင်းနေပါတယ်။မက်ဆီဒိုနီးယားမှာရေးပေါ်အခြေအနေကြီးညာလိုက်ပြီးကတည်းကထောင်ထဲချီတဲ့လူအုပ်ကြီးဟာနေဆက်ဖြတ်ကျော်ဖို့စောင့်ဆိုင်းနေတာဖြစ်ပါတယ်။အလုတ်အကိုင်းနဲ့နေထိုင်မှုဘဝမြန်မာရေးအတွက်ဥရောပသမ္မတနိုင်ငံတွေကိုဝင်ရောက်ခွင့်ရဖို့အရေးမက်ဆီဒိုနီးယားနိုင်ငံကတစ်ဆင့်ဖြတ်တန်းသွားနိုင်ဖို့အဲဒီလူတွေကတောင်းဆိုနေတာပါ။ဒီကနေ့မှာလုံခြုံရေးရဲတွေဟာမျက်ရည်ကိုပုံတွေတန်ဆူးကျိုးအကာရန်အတားအဆီးတွေကိုတုံးပြီးဒီလူအုပ်ကိုထိမ့်သိမ့်နေပါတယ်ကြာလာပြီးနေတော့ကတော့မက်ဆီဒိုနီးယားနိုင်ငံဟာအရေးပေါ်အခြေအနေကြီးညာခဲ့ပြီးတရားမဝင်ရွှေ့ပြောင်းသူတွေနိုင်ငံတွင်းဝင်ရောက်တာကိုတားဆီးဖို့ဂရိနယ်ဆက်ကိုတပ်ဖွဲ့တွေဆေးလွန်မယ်လို့ပြောဆိုထားပါတယ်။အခုလိုဆောင်ရွက်မှုကြောင့်အမျိုးသားအမျိုးသမီးနဲ့ကလေးငယ် 1,500 လောက်ဟာနှစ်နိုင်ငံကြားဘယ်သူမှပိုင်ဆိုင်မထားတဲ့နေပေါ်မှာတောင်းတင်းနေတာပါ။တရက်ကိုရွှေ့ပြောင်းဝင်ရောက်သူ 2,000 လောက်ဂရိနိုင်ငံဘက်ကနေတစ်ဆင့်ဖြတ်ကျော်ဝင်ရောက်လာတာကိုကြီးပွားရေးချက်ချုံကြနေတဲ့မက်ဆီဒိုနီးယားနိုင်ငံအနေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်ခင်ဗျာ။
ဂရိနိုင်ငံအတွက်ဥရောပဗဟိုဘဏ်ရဲ့ဒေါ်လာ95ဘီလီယံငွေကြေးထောက်ပံ့မှုအစီအစဉ်ကိုတားဆီးဖို့ကြိုးပမ်းမှုမအောင်မမြင်ဖြစ်ခဲ့တဲ့လက်ရှိဂရိဝန်ကြီးချုပ်အလက်ဆစ်ဆီပရတ်စ်ရဲ့အာနာယရှရီဇာပါတီကပါတီဝင်တို့ကိုပိုင်ပါတီတခုထူထောင်ဖို့နှုတ်ထွက်လိုက်ကြပါတယ်။လွှတ်တော်မှ25ဦးတို့က Popular Unity ပါတီကိုထူထောင်မယ်ဆိုပြီးဒီကနေ့တောက်ကြနေမှာကြီးညာလိုက်ပြီးလွှတ်တော်အမတ်နေရာ300ရှိတဲ့ဂရိလွှတ်တော်မှာတတိယအင်အားအကြီးဆုံးပါတီဖြစ်လာမှာလည်းဖြစ်ပါတယ်။ဥရောပသမ္မတကထံကငွေကြေးထောက်ပံ့မှုကိုရဖို့အတွက်အပြန်အလှန်အဖြစ်နောက်ထပ်ချိုးချံချွေတာရေးအစီအစဉ်သစ်တွေမချမှတ်ဘူးလို့ကြေညာထားတာကိုဝန်ကြီးချုပ်အလက်ဆစ်ဆီပရတ်စ်လိုက်နာခြင်းမရှိတာကြောင့်စိတ်ပြရတဲ့အကြောင်းလဲ Popular Unity ပါတီဝင်တို့ကထုတ်ဖော်ပြောဆိုပါတယ်ဝင်ကြီးချုပ်မစ္စတာဆီပရတ်စ်ကတော့မနေ့ဂျာတာပရင်းနေ့ကနှုတ်ထွက်စာတင်လိုက်ပြီးလာမယ့်စက်တဘာ20ရက်နေ့မှာဂျာပြတ်ရွေးကောက်ပွဲကျင်းပဖို့လည်းပြောဆိုထားပါတယ်။ပေးထားတဲ့ဂရီကိုတီးဖို့ခက်ခက်ခဲခဲစူးစမ်းခဲ့ပြီးဖြစ်နိုင်သမျှအကောင်းဆုံးသဘောတူညီချက်တစ်ခုကိုချမှတ်ခဲ့တာသာဖြစ်တယ်လို့လည်းဝင်ကြီးချုပ်ကပြောဆိုထားပါတယ်ရှင်
။ IS စစ်သည်ကြတွေကိုတိုက်ခိုက်နေနေနေတဲ့စစ်စင်ရေးတွေမှာတူရကီအနေနဲ့ပိုးပြီးတော့အားဖြည့်ဆောင်ရွက်ဖို့နဲ့နေဆက်ကိုထိန်းချုပ်ဖို့အမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter ကတိုက်တွန်းလိုက်ပါတယ်။တူရကီအနေနဲ့ IS တွေကိုနှိမ်နင်းရမှာပါဝင်မယ်လို့သဘောတူပြီးဖြစ်တဲ့အတိုင်း NATO နဲ့အတူလာရောက်ပူးပေါင်းပြီးတိုက်ခိုက်မှုတွေမှာပါဝင်ဖို့လိုအပ်နေတယ်လို့ Mr. Carter ကပြောပါရယ်။လွန်ခဲ့တဲ့လအတွင်းတူရကီဘက်က IS တွေကိုတိုက်ခိုက်နေတဲ့ American တွေအနေနဲ့ Insalik လေတပ်အခြေစိုက်စခန်းကိုအသုံးပြုခွင့်ပေးခဲ့ပါရယ်။ဒါပေမဲ့လည်းဒေတာရင်းကခတ်တဲ့ပုံနဲ့နှိမ်နင်းနေတာမှာစစ်အင်အားကိုတိုးမြင့်ဖို့အရေးတူရကီကပိုးပြီးတော့စိတ်ဝင်စားနေတာပါ။အီရန်နဲ့ဆီးရီးယားနိုင်ငံတွေကို IS သေးကြတွေတူရကီနိုင်ငံဘက်ကနေဝင်ရောက်နေတဲ့ကိစ္စဖြေရှင်းဖို့အရေးကိုလည်းညီညီမျှမျှအာရုံထားလှုပ်ဆောင်တင်တယ်လို့ဝန်ကြီးကာတာကပြောပါရယ်ခင်ဗျာ
ဒီနေ့ရာသီဥတုကပို့ပြီးတော့ပူနွေးမယ်လို့အများကထင်မှားခဲ့ကြပေမဲ့ပြီးခဲ့တဲ့ဇူလိုင်လဟာအရင်တင်ထားတဲ့စံချိန်တွေကိုချိုးပြီးအပူဆုံးဖြစ်ခဲ့တယ်လို့ဒီနေ့2015ခုနှစ်ဟာဆိုရင်လည်းအပူဆုံးနှစ်တစ်နှစ်အဖြစ်စံချိန်ချိုးဖို့တည်ချာတယ်လို့ရှိတယ်လို့အမေရိကန်ရာသီဥတုဆိုင်ရာကျွမ်းကျင်သူတို့ကပြောဆိုလိုက်ပါတယ် ဇူလိုင်လအတွက်ကမ္ဘာအပူချိန်ကပြင်းမြ 16.6 ဒီဂရီဆယ်စီယပ်ဖြစ်ပြီး 1998 ခုနှစ်ကတင်ထားတဲ့စံချိန်ကိုချိုးလိုက်တာဖြစ်တယ်လို့အမေရိကန်အမျိုးသားသမုတ်တရားနဲ့လေထုဆိုင်ရာစီမံခန့်ခွဲမှုအဖွဲ့ NOAA ကကြာသပတေးနေ့မှာပြောဆိုခဲ့ပါတယ်။ဒီနှစ်ဇန်နဝါရီလကနေစလို့ကမ္ဘာအပူချိန်ဟာ20ရာစုနှစ်မှာရှိခဲ့တဲ့အပူချိန်ထက် 0.85 ဒီဂရီမြင့်တက်ခဲ့ပြီးဇန်နဝါရီလကနေဇူလိုင်လအတွင်းအပူချိန်ကတော့အရင်ရှိပြီးသားစံချိန်တွေထက်ပိုပြီးတော့ပူနွေးခဲ့ပါတယ်။ဇူလိုင်လအတွင်းပုံမှန်ထက်ရာသီဥတုပူနွေးခဲ့တဲ့ဒေသတွေကတော့ဥရောပအနောက်ပိုင်းဩစတြေးလျ၊ဗြိတိန်ပြင်သစ်နဲ့နယ်သာလန်နိုင်ငံတို့ဖြစ်ပြီးအရှေ့အလယ်ပိုင်းဒေသတွေလည်းပါဝင်ပါတယ်။လူတွေရဲ့ပြုတ်မှုဆောင်ရွက်ချက်တွေနဲ့ El Nino လို့ခေါ်တဲ့ Equator အနီးကပစိဖိတ်သမုဒ္ဒရာပူနွေးလာတာတွေပေါင်းပြီးစံချိန်တင်ပူနွေးလာရတာဖြစ်တယ်လို့လည်း NOAA ရဲ့ပညာရှင်တို့ကထောက်ပြထားပါတယ်ရှင
် View American Tan ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9:00ကနေ10:00အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965ไคลโดมิเตอร์32กิโลเฮิรตซ์9323ไคลโดมิเตอร์51กิโลเฮิรตซ์5885สนิทตนูนี่มาไคลไลมิเตอร์190กิโลเฮิรตซ์1905รู้เนี่ยว่าทุ่งเล่นปีนี่ว่ะครับ
တောင်ချာနေညဘက်သတင်းတွေကို VOA ကနေဆက်လက်ကြီးညာနေပါတယ်။တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံနေဆက်အနီးလက်နက်ကြီးတွေနဲ့ပြန်လည်ပစ်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်စစ်မျက်နှာပြင်တက်ခတ်မှုတွေမှာအဆင်သင့်ဖြစ်နေအောင်သူတပ်ဖွဲ့တွေကိုပြင်ဆင်ထားဖို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကပြောဆိုထားပြီးမြောက်ကိုရီးယားစစ်တပ်ကိုတက်လှန်လိုက်ပါတယ်။မြောက်ကိုရီးယားဘုဟုစစ်ကော်မရှင်အနေနဲ့ဒီကနေ့တောက်ချာနေမှာရေးပေါ်စည်းဝေးခေါ်ယူခဲ့ပြီးတဲ့နောက်မစ္စတာကင်ကအခုလိုပြောဆိုခဲ့တဲ့အကြောင်းမြောက်ကိုရီးယားအစိုးရသတင်းဌာနကကြေညာပါတယ်။ရှင်းရန်စစ်မျက်နှာကတပ်ဖွဲ့ဝင်တွေအနေနဲ့ဒီကနေ့ညနေ9:00ကစလို့စစ်ဖြစ်နေတဲ့အနေအထားကိုရောက်လာပြီလို့လည်းသူကပြောပါရယ်။တောင်ကိုရီးယားနိုင်ငံကလည်းသူ့ရဲ့စီးရေးပြင်ဆင်မှုတွေကိုအမြင့်ဆုံးထိတွန်းမြင့်ထားပြီးအချိန်မီအနေနဲ့တိုက်ခိုက်မှုတွေကြုံလာရနိုင်တယ်လို့သတိပေးထားပါရယ်။လူတွေပေးကင်းလုံခြုံမှုရှိရေးဦးစားပေးဆောင်ရွက်နေတာမို့နှစ်နိုင်ငံပူးတွဲလည်ပတ်နေတဲ့ဆက်မှုစုံကိုဝင်ရောက်သွားလာတဲ့နိုင်ငံသားအရေးအတွက်ကိုလည်းတောင်ကိုရီးယားကကန့်သတ်ထားကြောင်းတောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနပြောခွင့်ရကပြောပါရယ်ခင်ဗျာ။
လာမယ့်နိုဝင်ဘာလမှာကျင်းပမယ့်ရွေးကောက်ပွဲကို EU ဥရောပသမဂ္ဂကစောင့်ကြည့်လေ့လာနိုင်ဖို့မြန်မာအစိုးရဘက်ကခွင့်ပြုလိုက်ပါတယ်။မြန်မာနိုင်ငံဆိုင်ရာ EU သံမတ်ကြီး Roland Kobia နဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နိုင်ငံတကာလေ့လာစောင့်ကြည့်ရေးဆိုင်ရာတာဝန်ခံဒေါက်တာဒေါ်မြင့်ချီတို့နားလည်မှုစာချုပ်လား MOU ကိုနေပြည်တော်မှာဒီကနေ့လက်မှတ်ရေးထိုးလိုက်တာပါ။ဒီသဘောတူညီချက်အရဥရောပသမဂ္ဂရဲ့ရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့အနေနဲ့ရွေးကောက်ပွဲကာလအတွင်းဆောင်ရွက်ပုံအစဉ်အဆက်ကိုလေ့လာကြည့်ရှုနိုင်မှာဖြစ်ပါတယ်။ဒီလေ့လာစောင့်ကြည့်အဖွဲ့မှာအဖွဲ့ဝင်တရားကျော်ပါဝင်မှာဖြစ်ပြီး EU အဖွဲ့ဝင်ကိုယ်စားလှယ်တွေအပြင်ကနေဒါ၊ဆွစ်ဇာလန်နဲ့နော်ဝေနိုင်ငံကကိုယ်စားလှယ်တွေလည်းပါဝင်မှာဖြစ်ပါတယ်။EU ကထုတ်ပြန်တဲ့ကြေညာချက်မှာတော့သံမတ်ကြီး Roland Kobia ကလေးလာစောင့်ကြည့်ရေးအဖွဲ့ဆီလူရေးဟာ EU နဲ့မြန်မာနိုင်ငံရဲ့ကျယ်ပြန့်တဲ့ဆက်ဆံမှုတွေကအစိတ်အပိုင်းတစ်ရပ်ဖြစ်တဲ့အကြောင်းဒီထက်ဆင့်ပူးပေါင်းဆောင်ရွက်မှုတွေဟာနိုင်ငံရဲ့အသွင်ကူးပြောင်းရေးနဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်ကိုခိုင်မာလာစေဖို့ရည်ရွယ်တဲ့အကြောင်းနောက်ရွေးကောက်ပွဲလေးလာစောင့်ကြည့်ခြင်းဟာအလုံးပါဝင်နိုင်မှုပွင့်လင်းမြင်သာမှုယုံကြည်လက်ခံနိုင်မှုတွေရှိတဲ့ရွေးကောက်ပွဲများကိုကူညီပံ့ပိုးလိုတဲ့ဥရောပသမဂ္ဂရဲ့ဆန္ဒကိုထုတ်ဖော်ပြသတာဖြစ်တဲ့အပြင်ဥရောပသမဂ္ဂရဲ့မူဝါဒအစီအပိုင်းလည်းဖြစ်တဲ့ဒီမိုကရေစီတရားဥပဒေစိုးမိုးရေးနဲ့လူ့အခွင့်အရေးကိုအားဖြည့်တာဖြစ်တယ်လို့ပြောဆိုတဲ့အကြောင်းဖော်ပြထားပါတယ်မကြာခင်မှာဒီမစ်ရှင်ကိုဦးဆောင်မဲ့သူတွေကိုရွေးချယ်သွားမှာဖြစ်တယ်လို့ EU နိုင်ငံခြားရေးနဲ့လုံခြုံရေးဌာနအကြီးအကဲ Frederica Mogherini ကလည်းပြောပါတယ် EU လေ့လာစောင့်ကြည့်ရေးအဖွဲ့ဟာနိုဝင်ဘာလ8ရက်နေ့မတိုင်ခင်လပိုင်းအလိုမှာမြန်မာနိုင်ငံကိုတွားရောက်မှာဖြစ်ပြီးရွေးကောက်ပွဲလုပ်ငန်းစဉ်ပြီးဆုံးချိန်အထိမြန်မာနိုင်ငံတွင်းမှာရှိနေမှာလည်းဖြစ်ပါတယ်နိုင်ငံပေါင်း38နိုင်ငံကရွေးကောက်ပွဲပိုင်း100လောက်ကိုစောင့်ကြည့်လေ့လာခဲ့တဲ့ Carter Center ကလည်းလာမယ့်ရွေးကောက်ပွဲကိုစောင့်ကြည့်လေ့လာသွားမှာဖြစ်ပြီးလက်ရှိမှာမြန်မာနိုင်ငံတွင်ရွေးကောက်ပွဲဆိုင်ရာတင်နန်းပေးမှုတွေနဲ့ကူညီပံ့ပိုးမှုတွေကိုလှုံ့ဆော်ပေးနေပါတယ်။မြန်မာပြည်တွင်းကရွေးကောက်ပွဲလေ့လာစောင့်ကြည့်ကြမယ့်လူမှုအခြေပြုအဖွဲ့အစည်းတွေကလည်းနိုင်ငံတကာစောင့်ကြည့်ရေးအဖွဲ့တွေပါဝင်လာတဲ့အပေါ်မှာကြိုးဆိုကြပါတယ်။ဒါ့အပြင်ရွေးကောက်ပွဲဆိုင်ရာလိုအပ်ချက်တွေကိုအရင်ဆုံးလေ့လာဖို့နဲ့နေဆက်ဒေတာတွေရှေ့ပြောင်းအလုပ်သမားတွေများပြားရှိတဲ့ဒေတာတွေမှာတွားရောက်လေ့လာဖို့ကိုလည်းအကြံပြုတိုက်တွန်းထားပါနဲ့။နှွေမာလာမှာကျင်းပမယ့်ရွေးကောက်ပွဲဟာ1988ခုနှစ်နောက်ပိုင်းကျင်းပခဲ့တဲ့ရွေးကောက်ပွဲတွေအတွင်မြန်မာအစိုးရဘက်ကနိုင်ငံတကာစောင့်ကြည့်လေ့လာသူတွေကိုဝင်ရောက်လေ့လာခွင့်ပြုတဲ့တစ်ခုတည်းသောရွေးကောက်ပွဲလည်းဖြစ်ပါရဲ့ရှင်။
ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာဒီသတင်းပတ်အစောပိုင်းဘုံးပေါက်ကွဲမှုကြောင့်လူပေါင်း22ဦးတို့သေဆုံးခဲ့ရတဲ့1A ဂျေကွဲပွဲအမှတ်တရနေ့အခမ်းအနားကိုထိုင်းစစ်အာဏာရှင်တွေတက်ရောက်ခဲ့ပါရယ် ဘုံခွဲသူကိုရှာဖွေရေးနဲ့ပတ်သက်လို့အာဏာပိုင်တွေဘက်ကရှင်းရှင်းလင်းလင်းမရှိတဲ့ကြေညာချက်တွေဆက်ပြီးတော့ထုတ်နေပါတယ်။ဘန်ကောက်မြို့လည်းကအေယာဝန်နှကွန်အနီးပြီးခဲ့တဲ့တင်းလာနေဘုံပောက်ကွဲမှုမှာထိခိုက်ခဲ့ကြသူတွေအတွက်ဝန်ထဲဝယ်ထိမှန်အခမ်းအနားကိုဘာသာပေါင်းစုံကိုယ်စားလှယ်အဖွဲ့တစ်ဖွဲ့လည်းတက်ရောက်ပါတယ်။ဘုံခွဲရဲ့သူနဲ့ဘာကြောင့်ဘုံခွဲရတာလဲဆိုတဲ့အကြောင်းရင်းကိုရှာဖွေနိုင်ရေးအတွက်စုံစမ်းစစ်ဆေးမှုတွေဘက်ကတဲလွန်စားအနိုင်ငယ်ပဲရှာဖွေနိုင်သေးတဲ့အခြေအနေမှာရှိနေပုံရပါမယ်။ဘန်ကောက်မြို့တော်ရဲ့ကဘာလက်ခီးသွားတွေတွာလာလဲပတ်မှုများတဲ့နေရာတွေနဲ့မြို့တော်အနှံ့မှာတော့အာဏာပိုင်တွေဘက်ကလုံခြုံရေးကိုတင်းတင်းကြပ်ကြပ်ချထားပါတယ်ခင်ဗျာ။
ဒရီလင်ကာနိုင်ငံရဲ့ဝင်ကြီးချုပ်ဒါဝင်ကိုစရုပ်ထသက်တမ်းထမ်းဆောင်နိုင်ဖို့မစ္စတာရနေဝီခရီမဲဆင်ကဒီကနေ့တောက်ချနေမှာကျန်းသစ္စာချိန်ဆလိုက်ပြီးဖြစ်ပါတယ်။တနင်္လာနေ့ကမဲပေးပွဲမှာသူ့ရဲ့ပါတီအနိုင်ရခဲ့တာမို့အငင်းပွားပွဲအရင်သမရဟောင်းမဟင်ဒါရာဂျာပက်ဆာဝင်ကြီးချုပ်အဖြစ်နိုင်ငံရဲ့ဒုတိယအမြင့်ဆုံးအာဏာပြန်ရသွားစီမဲ့အရေးကနေတားဆီးနိုင်ခဲ့တာလည်းဖြစ်ပါတယ်။Mr. Wickrey Messinga ရဲ့ United National Party နဲ့ Mr. Rajapaksa ရဲ့ Sri Lanka Freedom Party တို့လွှတ်တော်အသစ်မှာအတူလက်တွဲလှုပ်လှုပ်ကြဖို့အတွက်သဘောတူညီချက်တည်းရဲ့လက်မှတ်ထိုးထားပေမဲ့သဘောတူညီချက်အသေးစိတ်ကတော့ထွက်ပေါ်မလာသေးပါဘူးရှင
်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မတ်တင်ကင်ထိုက်တို့ကပြောပြခဲ့ကြတာပါ VOA ကအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားပါမယ်။ Right to recall လို့ခေါ်ကြတဲ့လွတ်တော်ကိုယ်စားလှယ်တာဝန်မှပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေကြမ်းကိုအတည်ပြုနိုင်မယ်ဆိုရင်ပြီးတော့ဥပဒေအရလွတ်တော်ကိုယ်စားလှယ်တွေကိုလည်းလူထုကထိန်းចောင်းပေးနိုင်ခဲ့မယ်ဆိုရင်အာဏာရကြန့်ခိုင်ဖွံ့ဖြိုးရေးပါတီအတွင်းမကြခင်ကဖြစ်ပေါ်ခဲ့တဲ့ပြဿနာရံမျိုးကြီးကြီးကျယ်ကျယ်ဖြစ်လာမှာမဟုတ်ဘူးလို့ယူဆကြောင်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးက VOA မြန်မာပိုင်းနဲ့တီးတန့်တွေ့ဆုံမေးမြန်းစဉ်မှာပြောဆိုသွားပါတယ်။မူလမဲဆန္ဒရှင်တိရခိုင်နှုံးကသူတို့ကိုယ်စားလှယ်ကိုကန့်ကွက်ကြောင်းရွေးကောက်ပွဲကော်မရှင်ကိုတိုင်တန်းနိုင်တယ်ဆိုပေမဲ့ဒီ right to recall ဥပဒေအရလွှတ်တော်ကိုယ်စားလှယ်ကိုဖယ်ရှားဖို့ဆိုတာရွေးကောက်ပွဲကော်မရှင်ကစုံစမ်းမှုမဲဆန္ဒပြန်လည်ခံယူမှုစတဲ့အဆင့်ဆင့်ဖြတ်ကျော်ရအောင်မှဖြစ်တယ်လို့လည်းပြောပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကို VOA ရန်ကုန်ရုံးခွဲတာဝန်ခံဒေါခင်စိုးဝင်းကနေပြည်တော်မှာတီးတန့်တွေ့ဆုံမေးမြန်းတာဖြစ်ပါတယ်ခင်ဗျာ
လူတွေပြောနေကြတယ်ဒီ right to recall ပေါ့နော်အဲ့ right to recall ကလည်းဒီပြည်အောင်စုရေကောက်ပွဲကော်မရှင်ရဲ့တာဝန်နဲ့လုတ်ပိုင်ခွင့်ထဲမှာပါတာပေါ့နော်အဲ့ထက်မှဆိုလို့ရှိရင်တော့အပိုက်30ထဲမှာပါတာပေါ့အဲ့ right to recall နဲ့ပတ်သက်ပြီးတော့ဒီပြည်အောင်စုလွှတ်တော်တို့လွှတ်တော်အသီးသီးကနေပြီးတော့ဒီဥပဒေကိုမူကြမ်းကိုဒီပြုတ်ပြတ်ထမ်းပြဖို့အတွက်ကို၄ချိန်မြောက်တင်ခဲ့တယ်ဆိုပြီးတော့ပြရပါတယ်နောက်ဆုံးမနေ့ကတုန်းကပြီးဆုံးခဲ့တဲ့ပြည်ထောင်စုလွှတ်တော်ကနေပြီးတော့ဒီကိစ္စကိုဆက်ပြီးမဆွေးနွေးဘူးလို့ဆုံးဖြတ်ပါတယ်ဒီအပေါ်မှာရောပြည်ထောင်စုရေးကောက်ပွဲကော်မရှင်ဥက္ကဋ္ဌအနေနဲ့ဘယ်လိုများမြင်ပါလဲရှင
်ပစိဘုံအခြေခံဥပဒေပြောရင်အခြေခံမူထဲမှာလည်းပါပါတယ်အခြေခံမူကပါလဲဆိုတဲ့အခါကျတော့မဲပေးခွင့်ရှိတယ်လို့ပဲနော်ရွေးချယ်ကပိုင်ခွင့်ရှိတယ်တစ်ချက်ပါပါတယ်နောက်ကိုရွေးချယ်ထားလူရီကောလုပ်ခွင့်ရှိတယ်ဆိုတော့တို့လည်းပါပါတယ်အဲ့ဒါကြောင့်ဖွဲ့စည်းပုံအခြေခံမှာတော့ပြဋ္ဌာန်းထားတယ်။အခုတော့ပြောတော့396ခါခွေးကြတယ်လို့ဘာဖြစ်လဲဆိုတော့ recall လုပ်ချင်လို့ရှိရင် commission တည်ရနှုန်းကနေတိုင်ကြရင် commission တင်မှာ commission စုံစမ်းရမယ်။ပြီးဆက်ရေးရမယ်ပါပါတယ်။396ကဘာပါလဲဆိုတော့ဒီ recall လောက်ကဥပဒေပြဋ္ဌာန်းရမယ်ဆိုတော့ဒါညွှန်ကြားထားတာပါ။အဲ့တော့ကျွန်တော်ကတော့ဘာလဲဆိုတော့နေရာကမှာတော့ check and balance ရှိဖို့လိုပါတယ်။အခုနပြောတဲ့ကျွန်တော်အချိန်ချင်းနဲ့သူတို့ပြောဥပါတယ်ပြည်သူ့အတန်းတော့လွတ်တော်သားမယ်ပြည်သူ့ရဲ့ကိုယ်စားပြုရလိမ့်မယ်နော်ပြုရလိမ့်ပြည်သူ့ရဲ့စံတော်လွတ်တော်ပြည်စည်းပြရလိမ့်မယ်သို့တော်လည်းမင်းတို့လွတ်တော်အတန်းကြီးကလူ့အတန်းလို့တော့သဘောထားလို့မရဘူးဒီခါလေးလဲလွတ်တော်ကနေတော့သူလူ့ကိုကာဗာယူပြီးတော့ပြောရလဲရှိကောင်းရှိလိမ့်မယ်အဲ့တော့ဒီလိုကိစ္စမှာကျွန်တော်ဗာလဲဆိုတဲ့အခါကျတော့ဒီ recall law နဲ့ဒီလွတ်တော်ကိုကိုယ်စီလေကျွန်တော်ထိန်းလို့ပဲရမယ်အဲ့တော့ပြောရင်တော့တက်ကတော့ကျွန်တော်ကတင်းရတဲ့ကိစ္စကကျွန်တော်တင်တာလဲဟိုကြာပါပြီကြာဆိုတော့ဆက်ဖြစ်တာတော့ဟိုကိုအောင်သိန်းလင်းကိုဆက်ပြီးတော့ recall လုပ်ခဲ့တဲ့၃နှစ်လောက်ပါဖြစ်တာလုပ်ပါလေလို့တော့ကျွန်တော်မရှိသေးဘူး recall လုပ်ခဲ့ရတော့ပြန်ထမ်းပါလေကျွန်တော်ပြောတယ်အမကြဦးနောက်ဟလာတင်းနိုင်တိုင်းဝင်ကျုပ်ဟိုဥခင်စောတခါ recall လုပ်တယ်အဲ့ကျွန်တော်လည်းမပြင်းသေးလုပ်ပါဆိုတော့အဲ့တော့သူတို့နာဂာကြီးပေါ့ဥခင်အောင်မြန်ဒါဒီလိုက ကော်မရှင်ကဟိုလှုပ်ဆောင်အောင်ဖြစ်တဲ့ကြောင့်ကော်မရှင်နေဥရီဂျန်ကြီးဆွဲတင်ပြပါဆိုတော့ကျော်လုံးကနည်းနည်းကျော်တော့ကျွန်တော်တင်လာတာပါဥရီဂျန်ကြီးဆွဲတယ်တင်တယ်ပြီးရင်လူသားပြည်သူလေးလာဖက်ရှင်နေဆိုတော့တင်လာကျွန်တော်ထည့်ထားတာပါအဲ့လိုတဖြည်းဖြည်းရီကောလအရာနဲ့တိုင်တဲ့လူတွေအခု10ယောက်ရှိတော့ပါအဲ့တော့ကျွန်တော်ဆိုလိုချင်တာကဟိုလွတ်တော်ကိုယ်စားလှယ်တွေကိုထိန်းចောင်းမဲ့ဟာကမရှိဘူးဖြစ်နေနော်ထိန်းចောင်းမှာသူ့ပြည်သူဟာပါပြည်သူဖြစ်တဲ့ကြောင့်ဒီ recall တော့ရှိဖို့တင်တယ်။ယနေ့ဖြစ်ပေါ်တော့ USGB ပြဿနာဆိုရင်ဒါအကေအမြပြည်သူလို့တော့ထင်းချောင်းပေးထိုင်မယ်ဆိုဒီလိုကြီးကျယ်မဖြစ်နိုင်ဘူးလို့ဒီလိုဖြစ်ကျွန်တော်လူခန်းစားပြီးတော့ကျွန်တော်ကဒါ data လေးချိန်မြောက်ကိုတင်လိုက်တာပါ။ဒီဟာကြီးဖြစ်သွားမှဩအကေဒါဒါလေးရှိနေရင်တော့အဲလူတို့ကထိန်းပေးလိုက်ရင်တော့ကြီးကျယ်မဖြစ်ဘူးဆိုကျွန်တော်ဒီလိုနဲ့တွေးပြီးတော့ကျွန်တော်တင်တာပါ။နောက်ချက်ကပါလဲဆိုတော့ဖွဲ့စည်းပုံချင်ကဥပဒေပြတ်တမ်းတာဖြစ်တယ်။ဖွဲ့စည်းပုံချင်ကဥပဒေကနော်လွတ်တော်ကိုယ်စားလှယ်တော့ပြန်လည်ရုပ်သိမ်းမှုရှိတယ်ဆိုရင်ဒီခွင့်ရရအောင်လုပ်ပြရမယ်လုပ်တဲ့ဟာကလွတ်တော်ရဲ့တာဝန်ပဲအထို့တူပဲ390ခုမှာတီးဝူတွေပြထားမယ်လို့ပြောတယ်အပြထားမှာလွတ်တော်ရဲ့တာဝန်ပဲအဲအဲ့မှာသူတို့ကဘာလို့သွားတော့ allergy ဖြစ်နေလဲဆိုတော့တိရနိုးဟိုကျွန်တော်လည်းပြောတယ်ဒါကျွန်တော်ဥပဒေကြောင့်ကော်မတီဆွေးမှာကျွန်တော်ကိုယ်တိုင်တက်ပြီးတော့ကျွန်တော်ဆွေးနွေးခဲ့ပူပါတယ်တိရနိုးမဆွေးမှနဲ့တရားနုံကတော့ဟုတ်လားတရားနုံကြီးအကြောင်းစုံစမ်းတာရှိပါစုံစမ်းတာမှားတယ်ဆိုရင်ပယ်ချလိုက်ပါမယ်နော်စုံစမ်းတာမှန်ပြီဆိုရင်ခင်ဗျာဒါစုံစမ်းရမရှိဘူးခုနပြောတယ်မဲပြန်ပေးရအောင်အဲ့ကျ90ရန်တို့အထက်ရနေခင်ဗျာပြုတ်ဆရာအကြောင်းမရှိဘူးနော်ဒါတော့ခင်ဗျားတို့ရင်ဆိုင်ရရမယ်ကျွန်တော်ဒီလိုလုပ်တဲ့နေရာမှာလဲခုမှခြေပတ်ကောင်းခွင့်နဲ့တက်တည်ပြပိုင်ခွင့်နဲ့ကျွန်တော်ရှိပါတယ်အဲ့ကျွန်တော်ဆိုလိုချင်တာတော့ဒီ recall ကတော့နံပါတ်1တစ်ချက်ကတော့ဥပဒေပြဋ္ဌာန်းချက်ဖြစ်နေတယ်နော်ဥပဒေပြဋ္ဌာန်းချက်ကိုအကောင့်ထဲမပေါ်ဘူးဆိုရင်အကောင့်ထဲပေါ်အောင်ဆောင်ရွက်မပေးဘူးဆိုရင်အလွတ်တော်ရတောင်ဖြစ်နေတယ်နော်ပြောရင်တော့ဟုတ်လားပေးရတော့တောင်ကိုကျေပွန်းတော့မထမ်းဆောင်နိုင်ဘူးဆိုတဲ့သဘောတရားပါတယ်အဲ့တော့ဒီလိုလဲကျွန်တော်ဖြစ်စီရပါဘူးအဲကျွန်တော်အနေနဲ့ကတော့ဟုတ်လားဒီကိစ္စကကျွန်တော်သတင်းဌာနတွေလည်းဒီလိုပါပဲလိုရာဆွဲရည်တာပေါ့အခုရှင်မန်းကို impeach လုပ်ရှင်လို့ပြောတာလုပ်ဆရာမရှိပါဘူးလုပ်ဆရာလည်းမရှိပါဘူးဘယ်လောက်မှလည်းမကြံတော့ပါဘူးဘလောင်းနမကျန်တဲ့ရေချိုးရဥရပြောအောင်မယ်ဟဲ့လားအဲ့မှာတစ်ခါကျောင်းနီးဦးတွေတစ်ခါပြန်ပြောင်းပြီးပြီး action လုပ်အောင်ဆိုတော့လူရေးကင်နဲ့တတန်းကုန်ကောင်းပါတတန်းကုန်ကောင်းပါဆိုတဲ့ခါကျကျွန်တော်ဒါမို့သို့တော်လည်းပဲဒီလွတ်တော်ကြီးက recall law ကိုပြတ်ထန်းပြီးတော့ normal ဒီ recall law နဲ့ကိုယ်စားလှယ်ကိုလည်းပဲထိန်းចောင်းနိုင်ခွင့်ရှိတယ်ဆိုတာလွတ်တော်ကိုယ်စားလှယ်သိပြီးတော့မှန်မှန်ကန်ကန်ပေါ့လေအခုမှန်တော့မဟုတ်ပါဘူးเนาะမှန်မှန်ကန်ကန်လေးဖြစ်သွားရင်တော့ဘုကောင်းပါဒီချက်ကနှစ်ကခုနလူတို့ရဲ့အခွင့်အရေးကိုလည်းမဆုံးဆိုးခြင်းမဟုတ်ဘူးအဲတော့ကဖွဲ့စည်းပုံအခြေခံဥပဒေပြဋ္ဌာန်းချက်ဖြစ်နေဒီပြဋ္ဌာန်းချက်ကဥပဒေပြဋ္ဌာန်းမယ်လို့ဆိုထားပါလိမ့်နဲ့မပြဋ္ဌာန်းဘူးဆိုတော့မကောင်းပါဘူးအဲဒီတဲ့ကြောင့်ကျွန်တော်ဟိုလေးပြတာပါပြောရင်တော့ဘယ်သူမှသာစီလို့တဲ့ဆန္ဒနာစီလို့ဆန္ဒလုံးဝမရှိပါဘူးဒါပေမဲ့ဥပဒေပြဋ္ဌာန်းရမယ်ဆိုတော့ဒီဥပဒေပေါ်ပေါက်အောင်လားကျွန်တော်ဆက်လိုက်တဲ့ဥပဒေကြောင့်ပါကျွန်တော်မစားဘူးဆိုရင်ကျွန်တော်မပြောပါဘူးကျွန်တော်စားတဲ့ဥတွေဖြစ်တဲ့အောင်ဒါလေးတော့ပြီးပြောင်းပြန်ထမ်းပေးပါလို့ကျွန်တော်တင်ခြင်းဖြစ်ပါတယ
်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ကို VOA ရန်ကုန်ရုံးခွဲတာဝန်ခံဒေါက်ခင်ဆိုးဝင်းကနေပြည်တော်မှာဒီကနေ့တီးသန့်တွေ့ဆုံမေးမြန်းခဲ့တာကိုနားဆင်ခဲ့ရတာပဲဖြစ်ပါတယ်ခင်ဗျာဒါနဲ့တစ်ဆက်တည်းမှာပဲတင်ပြချင်တာကမြန်မာနိုင်ငံပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့ဥရောပသမ္မဂ EU တို့ဟာရွေးကောက်ပွဲလေ့လာစောင့်ကြည့်ရေးနဲ့ပတ်သက်တဲ့နားလည်မှုစာကြွန်လွှာကိုဒီကနေ့နေပြည်တော်မှာလက်မှတ်ရေးထိုးခဲ့ပြီးဒီသဘောတူညီချက်အရဥရောပသမ္မဂရွေးကောက်ပွဲလေ့လာစောင့်ကြည့်ရေးအဖွဲ့ EOM ကလာမယ့်ရွေးကောက်ပွဲကိုအပြည့်အဝလေ့လာစောင့်ကြည့်ခွင့်ရရှိတော့မှာဖြစ်ပါတယ်ဒီလိုနိုင်ငံတကာအဖွဲ့အစည်းတွေကိုစောင့်ကြည့်လေ့လာခွင့်ပြုတာဟာလာမယ့်ရွေးကောက်ပွဲကိုပွင့်လင်းမြင်သာမှုရှိစေမှာဖြစ်တာကြောင့်နိုင်ငံရေးပါတီတွေနဲ့ပြည်တွင်းရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့တွေကကြိုဆိုလိုက်ကြပါတယ်ဒီအကြောင်းကိုတော့VOA သတင်းတော်ကိုမိုးစော်ကတင်ပြမှာပ
ါဟုတ်ကဲ့လာမယ့်နိုဝင်ဘာလမှာကျင်းပမယ့်ရွေးကောက်ပွဲကိုလေးလာစောင့်ကြည့်နိုင်ဖို့ရွေးကောက်ပွဲဆိုင်ရာလေးလာစောင့်ကြည့်ရေးနဲ့ပတ်သက်တဲ့နားလည်မှုစာချုပ်လွှာ MOU ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်နိုင်ငံတကာရွေးကောက်ပွဲလေးလာသူများဆိုင်ရာတာဝန်ခံဒေါက်တာဒေါ်မြင့်ကြည်နဲ့မြန်မာနိုင်ငံဆိုင်ရာဥရောပသမ္မဂ EU တန်မတ်ကြီးရိုလန်ကိုဘီယာတို့ဒီကနေ့လက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်နားလည်မှုစာကြုံလွှာလက်မှတ်ရေးထိုးပွဲအခမ်းအနားကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးနဲ့တက်ရောက်ခဲ့ပါတယ် ဒီသဘောတူညီချက်အရဥရောပတမ္မဂ EU ကရွေးကောက်ပွဲလေးလာစောင့်ကြည့်ရေးအဖွဲ့ EOM ကိုရွေးကောက်ပွဲမတိုင်မီမြန်မာနိုင်ငံကိုဆီလွတ်ပြီးရွေးကောက်ပွဲလုပ်ငန်းစဉ်ပြီးဆုံးတဲ့အချိန်အထိလေးလာစမ်းစစ်တာတွေကိုဆောင်ရွက်သွားမှာဖြစ်ပါတယ်။နိုင်ငံတကာလေးလာစောင့်ကြည့်ရေးအဖွဲ့တွေလာရောက်ဖို့အတွက်သဘောတူလက်မှတ်ရေးထိုးတာဟာပွင့်လင်းမြင်သာမှုရှိစေရေးအတွက်ဆောင်ရွက်တာဖြစ်တယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ပြင်ပဆက်ဆံရေးဌာနကဒုတိယညွှန်ကြားရေးမှူးဒေါက်တာထွန်းထွန်းဦးကပြောပါတယ်
။ကျွန်တော်ဒါကပွင့်လင်းမြင်သာမှုသာဆုံးဆုံးလုပ်နိုင်ခဲ့တဲ့အနေအထားပေါ့နော်။အားကြောင့်လဲဆိုလို့ရှိရင်ဒါနိုင်ငံတကာရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေမှမဟုတ်ပါဘူး။ကျွန်တော်တို့ဒါပြည်တွင်းရွေးကောက်ပွဲစောင့်ကြည့်လေ့လာသူတွေလည်းဒါကျွန်တော်တို့ဒါထိတ်ခေါ်ပြီးဆိုတော့တရားဝင်အစည်းအဝေးပြုဟိုကကြားရေးထုတ်ပြီးတော့လို့ရှိရင်သူတို့အနေနဲ့ဒီ observer တွေနိုင်နာမည် code of conduct ရှိပါတယ်။ဆိုတော့ဒါဆိုဒီ code of conduct နဲ့ဒီသူတို့ရွေးကောက်ပွဲနဲ့ပတ်သက်တဲ့စီမံခန့်ခွဲမှုကိစ္စရွေးကောက်ပွဲနဲ့ကိစ္စဒါရွေးကောက်ပွဲအပြီးဒါဟိုရုပ်ပကံကလာရစီဒီစီစဉ်ဆုံးဖြတ်တာဆိုတာဒါတွေအားလုံးကိုဟိုဒီရုပ်ပွဲဖြစ်ခြင်းတစ်ခုလုံးအစမှအဆုံးထိသူတို့စောင့်ကြည့်လေ့လာဟုတ်ဒီကစီမှာဖြစ်ပါတယ်
EU ကထုတ်ပြန်တဲ့ကြေညာချက်မှာတော့ EU တန်မတ်ကြီး Roland Kobia ကလေးလာစောင့်ကြည့်ရေးအဖွဲ့ဆီလွတ်ရေးဟာ EU နဲ့မြန်မာနိုင်ငံရဲ့ကျေပြန့်တဲ့ဆက်ဆံမှုတွေတဲကအစိပ်ပိုင်းတရက်ဖြစ်ကြောင်းဒီထက်ဆင့်ပူးပေါင်းဆောင်ရွက်မှုတွေဟာနိုင်ငံရေးအသွင်ကူးပြောင်းရေးနဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေကိုခိုင်မာလာစေဖို့အတွက်ရည်ရွယ်ကြောင်းရွေးကောက်ပွဲလေးလာစောင့်ကြည့်တာဟာအားလုံးပါဝင်နိုင်မှုပွင့်လင်းမြင်သာမှုယုံကြည်လက်ခံနိုင်မှုတွေရှိတဲ့ရွေးကောက်ပွဲတွေကိုကူညီပံ့ပိုးခြင်းနဲ့ဥရောပတမဂ္ဂရဲ့ဆန္ဒကိုပြသတာဖြစ်တဲ့အပြင်ဥရောပတမဂ္ဂရဲ့မူဝါဒအစိပ်ပိုင်းလည်းဖြစ်တဲ့ဒီမိုကရေစီရေးတရားဥပဒေစိုးမိုးရေးနဲ့လူ့အခွင့်အရေးတွေကိုအားဖြည့်ဖို့ဖြစ်တယ်လို့ပြောဆိုကြောင်းဖော်ပြထားပါတယ်မြန်မာနိုင်ငံပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့ဥရောပတမက EU တို့နားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးတဲ့အပေါ်မှာဒီမိုကရက်တစ်ပါတီမြန်မာပြည်ရဲ့ဥက္ကဋ္ဌဦးသူဝေကအခုလိုသုံးသပ်ပြောဆိုပါတယ်
။ဟိုတော့ကတော့အဲ့လိုဟိုစောင့်ကြည့်ဖွဲ့တယ်မရှိဘူးနော်။2012စောင့်ကြည့်တာမရှိဘူးပေါ့နော်။အခုတော့ပြင်စောင့်ကြည့်ဖို့ရှိတယ်ဆိုတဲ့အခါကျတော့ဒီလိုပဲဖြစ်နေပေါ့ဗျာအစိုးရဖြစ်စီမြေလူဖြစ်ဖြစ်စီတရားဥပဒေတိုင်မမကလုတ်ပို့ကြည့်တာပေါ့နော်အဲနည်းနည်းပို့ပြီးတော့တရားမျှတလာမယ်လွတ်လပ်လာမယ်ဆိုတဲ့သဘောမျိုးတို့တူပေါ့ဗျာနော်ပြီးတော့ဘာလို့ပြောပြောပေါ့ဗျာဒီရုပ်ောက်ဝေးကြီးတစ်ခုကိုဒီလိုစောင့်ကြည့်ပြီးတော့အဲမှန်လားမမှန်ဘူးလားတရားသလားမတရားဘူးလားဘယ်နေရာမှာရှိနေလဲဆိုတာဒီကိုဟိုအသေးစိတ်သိရဆိုတော့ပိုကောင်းတာပေါ့ဗျာအခုရုပ်ောက်ပွဲတွေလည်းကောင်းတာပေါ့နောက်လာမယ့်ရုပ်ောက်ပွဲကြီးတွေလည်းကောင်းတဲ့အလုပ်လုပ်ကိုကျွန်တော်တို့ယူဆပါတယ်ဗျာ
မြန်မာပြည်ရင်းကရွေးကောက်ပွဲလေးလာစောင့်ကြည့်ကြမဲ့လူမှုအခြေပြုဖွဲ့စည်းတွေကလည်းနိုင်ငံတကာစောင့်ကြည့်ရေးအဖွဲ့တွေပါဝင်လာတဲ့အပေါ်ကြိုဆိုကြပါတယ်။ New Myanmar Foundation ကရွေးကောက်ပွဲဆိုင်ရာအကြံပေးမတ်မြတ်နန္ဒာသင်းကတော့ EU စောင့်ကြည့်ရေးအဖွဲ့အပါအဝင်နိုင်ငံတကာအဖွဲ့တွေအနေနဲ့ရွေးကောက်ပွဲဆိုင်ရာလိုအပ်ချက်တွေကိုအရင်ဆုံးလေ့လာဖို့လိုအပ်ကြောင်းတိုက်တွန်းပါတယ်။
သူတို့တွေအနေနဲ့ဒီလိုလူလူချားတဲ့ကိုတကယ်တမ်းသွားနိုင်လို့ပေါ့လေဒီမျိုးပေါ်လောက်ပဲဒီတိုင်းပဲသွားမယ်ပေါ့လေအဲ့လိုမျိုးလောက်တော့ကျွန်မမဖြစ်စေချင်ဘူးဒီချာစနစ်ကြီးကလေ့လာပြီးတော့မှဒီတိုင်းရင်းသားဒေတာတွေဒီအဖြစ်ခက်ရဆဲထားတဲ့နေရာတွေတပ်ပြီးတော့ဒီရှေ့ပြောင်းလုပ်တာရှိတဲ့နေရာတွေပေါ့လေအဲ့လိုမျိုးအကုန်လုံးကိုဖြန့်ဖြက်ပြီးတော့မှကျွန်တော်တို့ဒီစနစ်ကြီးနဲ့သွားပြင်တယ်နောက်ချက်ကတော့ဒီနိုင်ငံတကာအဖွဲ့တွေကလည်းအများကြီးပဲလေဆိုတော့အဲ့လိုသူတို့အချင်းချင်းကြားထဲမှာလည်းပဲဟိုဒီချာ coordination တွေလုပ်ပြီးတော့မှနော်တရားမရောက်သေးတဲ့နေရာကိုကြောက်သွားမယ်ပေါ့လေသူတို့အဲ့လိုမျိုးလုပ်မယ်လို့လည်းကျွန်တော်တို့ထင်ပါတယ်ဒီ local အဖွဲ့တွေနဲ့လည်းပြည်ဆောင်တဲ့နဲ့ဟိုကြိုတင်ပြီးတော့ဒီရုပ်ောက်ပွဲအချို့ကာလမှာပြည်နိုင်ငံရှိတဲ့ဒီဟိုဟာတွေအကုန်လုံးသူတို့ဒီဟိုပါ need assessment ကျွန်တော်တို့ကောက်ဆေချင်တယ်ပေါ့နော
်ဥရောပတမက EU ကမြန်မာနိုင်ငံရုပ်ောက်ပွဲဆိုင်ရာလုပ်ငန်းစဉ်တွေအတွက်ယူရိုငွေ10သန်းမြန်မာကျပ်ငွေတန်1000ကျပ်တမတ်အသုံးပြုနေပြီးရုပ်ောက်ပွဲလေးလာစောင့်ကြည့်ရေးအဖွဲ့ကဒီကူညီထောက်ပံ့ပေးတာတွေကိုပုံမထိရောက်ကောင်းမွန်စေမှာဖြစ်ကြောင်းလဲEU ဖွဲ့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအမေရိကန်နိုင်ငံအခြေစိုက်ကာတာစင်တာကိုလည်းရွေးကောက်ပွဲလေးလာစောင့်ကြည့်ရေးအတွက်ခွင့်ပြုထားပါတယ်မြန်မာနိုင်ငံရဲ့လေးလာသုံးသပ်သူတွေကတော့လာမယ့်ရွေးကောက်ပွဲဟာမြန်မာနိုင်ငံရဲ့အလှည့်ပြောင်းအတွက်အရေးပါတဲ့ရွေးကောက်ပွဲတစ်ခုဖြစ်လက်သုံးသပ်ထားကြပါတယ်
တော်ရှိမြတ်မြောင်း right to recall လို့ခေါ်တဲ့လွှတ်တော်ကုစရယ်တာဝန်ကနေပြီးတော့ပြန်လည်ရုပ်သိမ်းခြင်းဆိုင်ရာဥပဒေကြမ်းနဲ့ပတ်သက်လို့ပြည်ထောင်စုလွှတ်တော်ကနေပြီးတော့ယာယီဆိုင်းငံ့ထားဖို့အခုဒီပတ်အတွင်းမှာဆုံးဖြတ်မဲခွဲဆုံးဖြတ်ခဲ့ကြပါတယ်ဒီတိုင်းဆိုရင်တော့ဒီ right to recall ဥပဒေကြမ်းဟာအခုလွှတ်တော်သက်တမ်းအတွင်းမှာအတည်ပြုနိုင်ပွဲမရှိတော့ပါဘူးဒါပေမဲ့လည်းဒီ right to recall ဥပဒေမရှိတဲ့အတွက်မဲဆန္ဒရှင်ပြည်သူလူထုရဲ့အခွင့်အရေးဆုံးရှုံးရပြီးတော့ဒီဥပဒေရှိမယ်ဆိုရင်လွှတ်တော်ကုစရယ်တွေကိုလူထုကနေပြီးတော့ထိန်းချုပ်ပေးနိုင်မှာဖြစ်တယ်လို့ ပြောစုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်ရီကဗီယူမြန်မာပိုင်းနဲ့တည်ထောင်တွေ့ဆုံမေးမြန်းခန်းမှာပြောဆိုသွားပါတယ်။ဒါကြောင့်မလို့ right to recall ဥပဒေရှိတဲ့မသိင့်အခုဒီ right to recall ဥပဒေဂျန်းထဲမှာပါဝင်တဲ့အချက်အလက်တွေနဲ့ပတ်သက်လို့အငင်းပွားပွဲရှိမရှိဒီအကြောင်းကိုလာမယ့်စနေညပိုင်းဒဲအလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလို့တဲ့သတင်းရှင်တွေဗီယူမြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်ရင်လည်းကိုဆွေးနွေးလို့တဲ့အကြောင်းအရာမေးမြန်းလို့တဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအီးမေးလ်နဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီVOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေခင်ဗျာ။
နောက်ထပ်စနေည VOA ဓာတ်ရိုက်လေလိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုတော့လှေစည်းပြေးဒုက္ခတွေတွေပြန်ပို့မဲ့အကြောင်းကိုတင်ပြခြင်းပါတယ်ရခိုင်ပြည်နယ်တွင်းမှာလာနေချီပြီးထိမ့်သိမ်းထားတဲ့လှေစည်းပြေးတွေကပြင်စမအကျဉ်းအဖြစ်နဲ့လှေစည်းပြေး125ဦးကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထပ်ပြီးလက်ခံမယ်ဆိုတာကြောင့်ဒီရက်ပိုင်းအတွင်းမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုပြန်လည်လွှဲပြောင်းပေးဖို့ရှိနေပါတယ်ကျန်ရှိနေသေးတဲ့လှေစည်းပြေးတရားကြော်ကိုလည်းမကြခင်ပြန်လည်လွှဲပြောင်းပေးနိုင်ဖို့မျှော်လင့်ကြောင်းအာဏာပိုင်တွေကပြောပါတယ်ဆက်သွယ်မေးမြန်းတာတဲ့မတ်တင်ကြီးထိုက်ကပြောပြပါပါ
အေယဝရီတိုင်းကမ်းလွန်ပင်လယ်ပြင်မှာဖမ်းဆီးရမိပြီးရခိုင်ပြည်နယ်တွင်းမှာထိမ့်သိမ်းထားတဲ့လှေစည်းပြေး600ကျော်တို့တဲကပြင်စမအတုပ်ဖြစ်နေ125ဦးတို့ကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထပ်ပြီးတော့လက်ခံမယ်ဆိုတာကြောင့်ဒီလ25ရက်နေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုပြန်လည်လွှဲပြောင်းပေးဖို့ရှိပါတယ်။မောင်နှောခရိုင်လူဝဲမှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနရဲ့ဌာနမှူးဦးစောနိုင်ကအခုလိုပြောပါတယ်။
125ရောက်ပေါ့။ဟုတ်ကူလား25နေ့ဒီလ25နေ့ပေါ့။အခုအော်ဘူလာ25ရက်မှာကျွန်တော်125ရောက်ခုပဲလွှဲပေးလိုက်လို့ရှိရင်တော့တရားနဲ့တယောက်ပြန်ပါဘူးကွာ။သူကဒီလိုကောင်းဆုံးကစီစီပြီးလို့ရှိရင်တော့ဘင်္ဂလားဒေ့ရှ်တိုင်းရုံကိုသူကပြင်ပြရတယ်။ဘင်္ဂလားဒေ့ရှ်တိုင်းရုံကတခါဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးကိုသူကအကြောင်းကြားတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးကတခါမှထပ်ပြီးတော့သူတို့ဒီဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးဌာနရှိတယ်။အဲ့ကိုအကြောင်းကြားတယ်။ပြည်ထောင်စုဝန်ကြီးဌာနမှာရှိတဲ့ဒီ immigration policy လို့ခေါ်တဲ့ဒီအဖွဲ့အစည်းအနေဒီမှာသူတို့ရဲ့လက်ဆောင်မှန်မှန်အကုန်လက်ခံကြတာပေါ့။အဲ့တော့ဒီတော့900ကျော်လောက်ရှိတဲ့ခါကျတော့လည်းများတယ်ခါကျတော့စီစီရတဲ့ပိုင်းမှာသူတို့ကြားတဲ့ပိုင်းရှိပါတယ်။အဲသူတို့ကလို့စီစီပြီးမှသူကဖြတ်လိုက်ပေါ့ပထမကျွန်တော်တို့အတုတ်ကဟို150နောက်ဒုတိယတော့39ရောက်တတိယတော့155ရောက်စတုတ္ထတော့159အခုကျွန်တော်တို့ပေါ်ပလာ15ဒီမှာပြစ်စမအတုတ်ကတော့ကျွန်တော်တို့155ပေါ့
စကမ်းမှာထိမ့်သိမ်းထားတဲ့လေစည်းပြေအားလုံးတို့ကတော့ဘင်္ဂလားဒေ့ရှ်ကောင်စစ်ဝင်ရုံးကဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဖြစ်တဲ့အကြောင်းအတည်ပြုထားပြီးဖြစ်ပေမဲ့ဘင်္ဂလားဒေ့ရှ်ပြည်ထရေးဝန်ကြီးဌာနဘက်ကအတည်ပြုချက်ကိုစောင့်ဆိုင်းနေရတာဖြစ်ပါတယ်။လူမျိုးရေးအထီးခရုံးတွေဖြစ်ထားတဲ့ရခိုင်ပြည်နယ်တွင်မှာအရင်ဆုံးကတော့ဒီလေစည်းပြေတွေကိုရခိုင်ပြည်နယ်တွင်မှာလက်ခံလာကြောင်းရခိုင်ဒေသခံတချို့ဆန္ဒပြခဲ့ကြသေးတာဖြစ်ပါတယ်။ဒါ့ပြင်အခုနောက်ပိုင်းမှာတော့ဘင်္ဂလားဒေ့ရှ်ဘက်ကစစ်စစ်ပြီးပြန်လည်လက်ခံလာတဲ့အတွက်ကြောင့်ဒေသတွင်းမချေမနှက်ဖြစ်မှုတွေလျော့ပါသွားတယ်လို့လည်းမောင်တော်ခရံလွေးမှုကြီးကြပ်ရေးနဲ့ပြည်သူအာဦးစီးဌာနရဲ့ဦးစီးမှုဦးစောနိုင်ကပြောပါတယ်
။ဟောရှင်တော်တော့မကျေနပ်မှုတွေဖြစ်ကြပါကျွန်တော်ဒီဘိုင်းတိုင်းလားဘိုင်းနေအခုနောက်ပိုင်းတော့အဲ့ဒီတိုင်းမကြတော့ဘောကျွန်တော်တော့တက်ပြွေးနေတော့ဟောကျွန်တော်တော့တက်ပြွေးပြီးနေတဲ့ခါကျတော့အခုနောက်ပိုင်းတော့အားအရမရှိတော့ပါဘူး။ဘာလို့တကယ်လဲကျွန်တော်တော့အခုလုံးနောက်ပိုင်းမှာပြီးသွားမယ်ဆိုတော့လေဒီတိုင်းလားဘိုင်းကတိလာတဲ့ခါကျတော့ဟောဖြစ်တော့မကျေနပ်မှုတွေမရှိတော့ပါဘူး။
မလေးရှားနိုင်ငံကြီးကိုဥတီထွက်ခွာကြတဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကလှေစည်းပြေးတွေဟာအရှေ့တောင်အာရှနိုင်ငံတွေဖြစ်တဲ့ထိုင်းမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတို့ကကန့်ကွက်ခွင့်မပေးတာကြောင့်ပင်လယ်ပြင်အတွင်းမျောပါခဲ့ပြီးတဲ့နောက်မြန်မာပင်လယ်ကမ်းရိုးတန်းတွေမှာလှေစည်းပြေးတွေကိုမြန်မာရေတပ်ကကယ်ဆယ်လိုက်ရတာဖြစ်ပါတယ်။နှစ်ချိန်တိုင်းတိုင်းကယ်ဆယ်လိုက်ရတဲ့လှေစည်းပြေးတထောင်လို့နေပါတယ်မှာတော့အများစုကအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံသားတို့ဖြစ်ကြပါတယ်ရှင
်။မတ်တင်ကြီးထိုက်ဆက်သွယ်စုံစမ်းတင်ပြခဲ့တာပါ။VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့ VOA ကိုတည်တခြင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လိပ်စာ burmese@voanews.com ကိုရေးသားပေးပို့နိုင်တယ်လို့စာလိုက်ကတစ်ဆင့်ဆက်သွယ်မယ်ဆိုရင်တော့ VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာလိုက်တိတာအမှတ် 855 ရန်ကုန်ဗဟိုစာလိုက်ကြီးရန်ကုန်မြို့ပဲဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့တိုင်းတူ 24, 25 နဲ့ 32 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မစနောကြီးည9:00ခွဲရှိပါပြီ VOA ရဲ့တောက်ကြနေညဘက်အစီအစဉ်တွေကိုည10:00အထိလိုင်းနိုမီတာ25 kHz 11965လိုင်းနိုမီတာ32 kHz 9323လိုင်းနိုမီတာ58 kHz 5885တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယနိုင်ဝက်အတွင်းမှာတော့အမျိုးသမီးကန္တာသုဒ္ဓဆုံလင်းအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့ဤပညာကန္တာကိုတင်ဆက်တဲ့အခါမှာတော့
လက်တလုံးမှာတော့ဒါနိုင်ငံတိုင်းမှာညာတော့အပြင်ကျွန်တော်တို့ဒီတောက်ရည်တန်းပေါ့နော်တောက်ရည်တန်းကိုတော့ကျွန်တော်တို့ဒါချက်ချင်းလည်ရင်းပြည်တယ်ဒါရက်ပိုင်းအတွင်းဒါတက်ရှင်တန်နိုင်မှုအတွက်ပေါ့နောက်တစ်ပိုင်းမှာဗာလဲဆိုတော့ဒီရေကို
နောက်ပိုင်းမှာတင်ဆက်မဲ့သိပ္ပံနဲ့ဤပညာကဏ္ဍမှာစောင့်မျှော်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့အမျိုးသမီးကဏ္ဍတင်ဆက်ဖို့အချိန်ရောက်လာပါပြီအမေရိကန်စစ်တပ်မှာလက်ရွေးစင်အထူးထပ်ဖွဲ့ဝင် Elite Ranger အဖြစ်အမျိုးသမီး2ဦးအောင်မြင်စွာကျောင်းဆင်းနိုင်ခဲ့ပြီဖြစ်တဲ့အတွက်သမိုင်းမှတ်တိုင်ထူနိုင်ခဲ့ပြီဖြစ်ပါတယ်။ဒီအကြောင်းအရာနဲ့ပတ်သက်လို့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လလတန်ကစူးစီးတင်ပြထားတာကိုနားဆင်နိုင်ပါပြီ
Not a novice any longer, 'cause you deepen the conviction in my soul.
Two remarkable women are among the 96 remarkable people who graduated. They're the first two women to pass through this elite proving ground.for military leadership
သူကြုံပြောင်ပြောင်းလှတဲ့မျိုးသမီးနှစ်ဦးဟာသူကြုံနဲ့တင်နန်းသား96ဦးထဲမှာပါဝင်ပါတယ်သူတို့နှစ်ဦးဟာလက်ရွေးစင်အထူးတပ်ဖွဲ့မှာပထမဦးဆုံးကျောင်းဆင်းခဲ့တဲ့မျိုးသမီးနှစ်ဦးဖြစ်တဲ့အပြင်သူတို့ဟာစစ်တပ်မှာဦးဆောင်ကြရမှာပါဒီလောက်ကြမ်းတမ်းခက်ခဲလှတဲ့တင်နန်းကိုအောင်မြင်စွာဖြတ်ကျော်နိုင်ခဲ့တဲ့မျိုးသမီးတွေကိုရောအမျိုးသားတွေကိုပါကျွန်တော်ချီးကျူးပါတယ
်အဲ့ဒါကတော့ကာကွယ်ဝင်ကြီး Ash Carter ကအမေရိကန်စစ်တပ်မှာလက်ရွေးစင်အထူးတပ်ဖွဲ့ဝင် Elite Rangers တွေအဖြစ်မြတ်မင်းဦးတင်နာအောင်မြင်တဲ့အကြောင်းချီချူးပြောကြားသွားတာပါအခုလိုသမိုင်းတင်တဲ့အမျိုးသမီးနှစ်ဦးကတော့ဘယ်သူပါလဲဘိုးကြီးခရစ်စတန်ဂရိစ်နဲ့ဒူဘိုရှေးဟေဝေတို့ပဲဖြစ်ကြပါတယ်သူတို့ဟာအမေရိကန်စစ်တပ်ရဲ့ Elite Ranger လို့ခေါ်တဲ့လက်ရွေးစင်အထူးတပ်ဖွဲ့ဝင်တွေဖြစ်ဒီတပတ်ကျောင်းဆင်းပွဲမှာတခြားအမျိုးသား94ဦးတို့နဲ့အတူအောင်လက်မှတ်တွေရကြမှာဖြစ်ပါတယ်လက်ရှိအမေရိကန်စစ်တပ်ရဲ့လက်ရွေးစင်အထူးတပ်ဖွဲ့ဝင်Elite Ranger တင်နန်းကိုဂျော်ဂျီပြည်နယ် Fort Benning ခံတပ်မှာဧပြီလကစတင်ခဲ့ရမှာအမျိုးသား382ဦးနဲ့အမျိုးသမီး19ဦးတို့တက်ရောက်ခဲ့ကြပါတယ်။တင်နန်းသူတင်နန်းသားတွေအနေနဲ့တင်နန်းခက်ခဲလာတဲ့လေ့ကျင့်မှုတွေကိုပြုလုပ်ရတာလည်းဖြစ်ပါတယ်။ပထမဦးဆုံးကိုလေကျန့်ခံရေးကိုစစ်ဆေးရမှာpushups လို့ခေါ်တဲ့ဒိုက်ထိုးပေါင်း49ကြိမ် situps လို့ခေါ်တဲ့အိပ်ထမှတ်တင်အကြိမ်ပေါင်း59ကြိမ်နဲ့ငါးမိုင်ကိုမိနစ်40နဲ့အရောက်ပြေးရတဲ့အပြင်ရေကူးပြရတာတောင်ကြားတွေကိုဖြတ်တန်းရတာအပြင်12မိုင်ခီးကိုလည်း3နာရီနဲ့ခြေလျင်လျှောက်ကြရတာဖြစ်ပါတယ်တားဆီးဖြတ်ကျော်မှုတွေလို့ခေါ်တဲ့ခက်ခဲတွေဆန်းတန့်မှုကိုလည်းပြုလုပ်ကြရမှာလေးရကြားတောင်ပေါ်မှာစီးရီးလေ့ကျင့်မှုတွေအပြင်လေဒီနဲ့ခုံချတာရဟရင်ကနေလေချောင်းတိုက်ခိုက်မှုတွေလုပ်ရတဲ့အပြင်29ရက်ကြာအစမ်းတိုက်ပွဲဝင်ကင်းလှည့်ဓာတ်တွေကိုလည်းပြုလုပ်ခဲ့ကြရတာဖြစ်ပါလေခုလိုချွေသွေးမျက်ရည်နှင့်ဖြတ်ကျော်ခဲ့ရတဲ့62ရက်ကြာတင်တန်းအပြီးမှာတော့မြို့သား380ဦးကနေ94ဦးပဲကျန်ပြီးအမျိုးသမီး19ဦးကနေ2ဦးပဲကျန်ကတင်တန်းကိုအောင်မြင်ခဲ့ကြတာဖြစ်ပါလေခုလိုတမိုင်းတင်တဲ့အထူးတပ်ဖွဲ့ဝင်တင်နန်းကိုအောင်မြင်ခဲ့တဲ့အမျိုးသမီးနှစ်ဦးကိုသတင်းတောက်တွေကမေးရမှာတော့ဘိုးကြီးခရစ်စတန်ဂရိစ်က ူ့ရဲ့အောင်မြင်မှုကိုဂုဏ်ယူကြောင်းခုလိုပြောပါတယ
် I would say that it's definitely awesome to be part of the history of a ranger school in general so graduating with these
ranger အထုလက်ရေးစင်တပ်ဖွဲ့တင်နန်းကိုအခြားတင်နန်းသားတွေနဲ့အတူအောင်မြင်ခဲ့ပြီးတော့တမိုင်းမှတ်တမ်းတင်နိုင်ခဲ့တဲ့အတွက်ကျွန်မတိတ်ကိုဝမ်းသာမိပါတယ်အခြားတင်နန်းသား60ကျော်လို့နဲ့အတူတင်နန်းဆင်းနိုင်ခဲ့တာဟာကျမဘဝမှာမိမရနိုင်တဲ့ဖြစ်ရက်ဖြစ်မှာပ
ါဒုဘိုရှေဟေဘကလည်းသူ့ရဲ့ခံယူချက်ကိုအခုလိုရှင်းပြခဲ့ပါတယ
် I've definitely wanted to come to Ranger School for the last couple of years since I learned about it I had a lot of mentors and peers that were training up to go
ကျမနေနေဒီ Ranger တင်နန်းအကြောင်းကိုစသည့်ကတည်းကတက်ချင်နေခဲ့တာပါကျမကိုလမ်းပြအကြံပေးခဲ့ကြတဲ့လူတွေရှိတယ်လို့လို့ဖို့ကံပဲတွေကလည်းအားပေးခဲ့ကြပါလေ။ကျမလည်းအတက်လာပြီးကျမကိုကျမအကောင်းဆုံးဖြစ်အောင်ကြိုးပမ်းဖို့တန်တိထံချက်မှတ်ခဲ့တာပါလို့ဒုဘိုချေဟေဘကပြောခဲ့တာဖြစ်ပါလေ။ခုလိုကြမ်းတမ်းခက်ခဲလာတဲ့တားဆီးဖြတ်ကျော်စမ်းတမ်းမှုတွေကိုအောင်မြင်ခဲ့ပြီမဲ့လို့လေတင်တန်းဆင်းနေစဉ်အတွင်းလက်မြောက်အရှုံးပေးလို့တဲ့စိတ်မဖြစ်မိဘူးလားလို့သတင်းတောက်တွေကမေးရမှာတော့ဘိုကြီးခရစ်စတင်ဂရိစ်က
Seriously considering quitting throughout the course I think I would be
စီးရင်လက်ချက်မှုတွေပြုလုပ်တော့ကျမအနေနဲ့တင်နန်းကနေနှုတ်ထွက်ဖို့မစင်းစားမိဘူးလို့ကျမပြောရင်မှားမှာပေါ့တင်နန်းတလျှောက်မှာတော့တင်နန်းသားတိုင်းတစ်ချိန်ချိန်မှာတော့လက်လျှော့လူစိတ်ဖြစ်ကြတာတွေ့ရပါတယ်ဒါပေမဲ့ကျမတခြားတင်နန်းသားတွေကိုကြည့်လိုက်တဲ့အခါတော့သူတို့လည်းကျမလိုပဲရုန်းကန်ပြီးအခြေအနေမလှဖြစ်နေကြတာတွေ့ရတော့ကျမလည်းအာမရှော့တော့ဘူးပေါ့
အလားတူပဲဒုဘိုချေဟေဘကလည်းသူ့ရဲ့သဘောထားကိုပြောကြည့်ရမှာတော
့ I never seriously considered it. I definitely had some low points particularly in the swamps in Florida, but I never actually
တင်းနန်းကနေစိတ်ကြကြလို့ထွက်ဖို့ကျမတော့လေးလေးနက်နက်စဉ်းစားခဲ့တာမျိုးမရှိပါဘူးဒါပေမဲ့ထို့သဖြင့် Florida မှာရှုံနေတွေ့ကြတဲ့လေ့ကျင့်တင်းနန်းဆင်းနှုန်းကတော့ဒီအတွေးစိတ်ကူးတဲ့ဝင်ခဲ့မိပါလေ။ဒါပေမဲ့လို့သိခဲ့လို့တင်နန်းကနေထွက်ရမယ့်အခြေအနေအထိတော့ကျမမရောက်ခဲ့ပါဘူးလို့ဒုဗိုဟေဗေကသတင်းတောက်တွေကိုပြောခဲ့တာဖြစ်ပါလေ။ခုလိုအမေရိကန်လက်ရွေးစင် Ranger တပ်ဖွဲ့ဝင်တွေအဖြစ်တင်တန်းတက်နေစဉ်မှာအမျိုးသမီးတွေပါဝင်တဲ့အတွက်ကြောင့်လည်းသူတို့ကိုလာရောက်လေ့လာအကဲခတ်ဖို့အမျိုးသမီးစစ်အရာရှိတွေကိုတာဝန်ပေးခဲ့တာတွေရှိပါလေ။စောင့်ကြည့်ကဲခတ်ဖို့တာဝန်ပေးခြင်းခံရသူတဦးကတော့ရာဂန်ဘူစင်ဒီယာဗလာဒီပဲဖြစ်ပါတယ်သူကသူ့ရဲ့အမြင်ကိုမျှဝေခဲ့ရမှာတော့
These females on with its it's definitely a humbling experience
ဒီမှာနေနေသူတို့နှစ်ဦးရုန်းကန်ကြိုးပမ်းနေတာကိုတွေ့ရတာစိတ်ထဲမှာဂုံယူမိပါတယ်ဒီမျိုးသမီးနှစ်ဦးတင်တန်းအောင်မြင်ခဲ့တာတွေ့ရတော့ကျွန်မတိတ်ကိုအားရကျေနပ်မိပါတယ်ရှင
်ခုလိုအမေရိကန်စစ်ဖက်မျိုးသမီးနှစ်ဦးသမိုင်းတင်တဲ့ Elite Ranger လက်ရွေးစင်အထုတက်ဖွဲ့တင်တန်းကိုအောင်မြင်ခဲ့ကြပြီးမဲ့လို့လေသူတို့အနေနဲ့လက်ရှိတင်တန်းသားတွေဖြစ်တဲ့အမျိုးသားတင်တန်းသားတွေနေတူ Ranger တက်မှ85ကိုချက်ချင်းဝင်ခွင့်ရကြမှာတော့မဟုတ်ပါဘူးတိုက်ပွဲဝင်တွေအဖြစ်သူတို့ကိုလက်ခံဖို့လက်မခံဖို့ဆိုတာကိုကာကွယ်ရေးဝန်ကြီး Ash Carter နဲ့လာမယ့်အောက်တိုဘာလမှာဆုံးဖြတ်ဖို့ရှိပြီးဒီနှစ်ကုန်မှာတော့နောက်ဆုံးအတည်ပြုချက်ကိုကာကွယ်ရေးဝန်ကြီးဌာနကပြုလုပ်ဖို့ရှိတဲ့အကြောင်းတင်ပြရင်းဒီသတင်းပိုင်ရဲ့မြို့သမီးများကန္တာကိုနှီးကုန်းချုပ်အပ်ပါတယ်ရှင
်ဒေါ်လနာသန်တင်ဆက်တဲ့မြို့သမီးကန္တာကိုနားဆင်ခဲ့ရတာပါခင်ဗျာအခုတခါအလဲကြတာကသူရဆုံလင်းအမေရိကန်တခွင်အစီအစဉ်ပဲဖြစ်ပါတယ်Rock and roll ဂီတဘယင်းလို့တင်စားခေါ်ဝေါ်ကြတဲ့ကမ္ဘာကျော်ရုပ်ရှင်မင်းသား Elvis Presley ဟာအသက်42နှစ်အရွယ်ငယ်ရွယ်စဉ်အချိန်မှာတည်ဆုံသွားခဲ့ပါတယ်။လွန်ခဲ့တဲ့အနှစ်40နီးပါးကကွယ်လွန်ခဲ့တဲ့သူဟာဒီအချိန်ခါအဲ့ဒီအချိန်ခါတုန်းကအထူးသဖြင့်ငယ်ရွယ်သူအမျိုးသမီးတွေကြားရေပန်းစားခဲ့သူလည်းဖြစ်ပါတယ်။အခုချိန်ထိလည်းသူပရိသတ်တွေဟာ Presley ကွယ်လွန်ချိန်ရောက်တိုင်းသူ့ရဲ့ Graceland ဆိုင်အိမ်မှာအမှတ်တရဆူတောင်းပွဲတွေလုပ်ကြသလိုသူ့ရဲ့အထင်းအမှတ်ပစ္စည်းတွေကိုလာရောက်ပြီးလေလံတင်ရောင်းချတာတွေလည်းပြုလုပ်ကြတဲ့အကြောင်းဒီသတင်းမှတ်သူရဆုံလင်းအမေရိကန်တခွင်အစီအစဉ်မှာကိုအောင်အောင်နဲ့အတူမတ်ဆုမွန်ကအကူအညီတင်ဆက်ပေးတာပါတယ်
ဒီဘက်အစီအစဉ်ကိုတော့တစ်ချိန်ကကြော်ကြားခဲ့တဲ့ Rock and Roll ဘယင်ဂီတပညာရှင်အစိုးကျော်ကြီးတယောက်အကြောင်းကိုတင်ပြပေးခြင်းပါတယ်မဆုမွန်ရေ
ဒီကဘာလုံးကကြိုင်နှစ်သက်တဲ့အဆိုတော် Elvis Presley ဟာ1989ခုနှစ်ဩဂတ်လ16ရက်နေ့မှာကွယ်လွန်ခဲ့တာနဲ့ပတ်သက်လို့အတန်လွင့်ဌာနကနေအခုလိုကြေညာခဲ့ပါတယ
် Elvis Presley dead at the age of 42 I'm John Meyer
Elvis Presley ဟာအသက်42နှစ်အရွယ်မှာကွယ်လွန်ခဲ့ပါတယ်ကျွန်တော်ကတော့ဂျွန်မိုင်ယာပါတနစီပြည်နယ် Memphis မြို့က Baptist ဆေးရုံမှာElvis Presley ကွယ်လွန်ခဲ့ပါတယ်။သူဟာအသက်42နှစ်သားရှိပါသေးတယ်။ Presley ဟာ4ဒေါ်လာတန်စတူဒီယိုကိုဒေါ်လာတန်းနဲ့ချီတန်းနဲ့ဂီတထုတ်လုပ်ဖြန့်ချီတဲ့လုပ်ငန်းကြီးအဖြစ်လဲပြောင်းလဲအောင်ဆွမ်းဆောင်နိုင်သူပါ။အသက်ရှူကျတာကြောင့်ဒီကနေ့နေ့လည်းမှာဆေးရုံကိုခေါ်သွားရပါတယ်လို့သတင်းတော်ဂျွန်မိုင်ယာကပြောသွားတာပါ
။နှလုံးပုံမှန်အလုံးမလုံးတာကြောင့်အခုလိုအချိန်ကောင်းမှာကွယ်လွန်သွားတာဖြစ်ပါတယ်။အရက်နဲ့ဆရာဝန်တွေပေးထားတဲ့ဆေးရောတောက်မိတာကြောင့်Elvis Presley တည်ဆုံးတာဖြစ်တယ်လို့တည်မှုတည်ခြင်းဆိုင်ရာထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြခဲ့ပါတယ်
။ Love Me Tender ဆိုတဲ့အချစ်သခြင်းအပါဝင်ရိုးရာကြီးတဲ့သခြင်းတွေ၊ဘာသာရေးသခြင်းတွေနဲ့ Blues Guitar သခြင်းတွေကိုဖန်တီးတည်ဆုံးခဲ့တဲ့ Presley ဟာအဲ့ဒီအချိန်ကငယ်ရွယ်သူအမျိုးသမီးတွေကြားအထူးရေပန်းစားခဲ့ပါတယ်။ဒါပေမဲ့တချို့သခြင်းတွေမှာလိန်အသားပေးကိစ္စတွေတည်ဆုံမှုတွေရှိလာတာကြောင့်မိဘတွေရဲ့ပြစ်တင်ဝေဖန်မှုကိုလည်းသူခံခဲ့ရပါတယ်။ဘလိုပဲဖြစ်ဖြစ်မြူးကျွားတဲ့ဟန်ပန်နဲ့ဖြော်ပြတဲ့စတိုင်ပျော်ပျော်ပြက်ပြက်တောက်ပတဲ့လက်ဝက်လက်စားတွေနဲ့စမ်းသစ်တဲ့အဝတ်အစားပုံစံတွေဟာစစ်ပီးခေတ်ကာလအပြောင်းလဲကိုလူလာတဲ့လူငယ်တွေကြားမှာခက်စားပါတယ
် Love me tender love me sweet never let me go you have made my lifeAnd I love you so Love me tender Love me true
Elvis Presley ကွယ်လွန်တဲ့အချိန်မှာအမေရိကန်ပြည်ထောင်စုမှာသူဟာအခကြေးငွေအများဆုံးရရှိတဲ့ပညာရှင်တစ်ဦးဖြစ်ပါတယ်သူဆိုခဲ့တဲ့သချင်းဓာတ်ပြားပေါင်းတန်း900လောက်ထိရောင်းချခဲ့ရတဲ့အအောင်မြင်ဆုံးအဆိုတော်တဦးဖြစ်တဲ့အပြင်ရုပ်ရှင်ကားပေါင်း30ကျော်မှလည်းပါဝင်သရုပ်ဆောင်သူတဦးပါဒါပေမဲ့လည်း1982ခုနှစ်အိမ်ထောင်နဲ့ကွာရှင်းပြတ်ဆဲပြီးတဲ့နောက်သူအထီးကျန်ဖြစ်သွားပြီးတော့ဆေးဝါးတွေကိုသုံးဆွဲနေခဲ့ပါတယ
်သူပြိသက်တော်တော်များများကတော့ Memphis မြို့မှာရှိတဲ့ Presley ရဲ့အိမ် Graceland ကိုသူကွယ်လွန်ခဲ့တဲ့နှစ်ပတ်လည်အချိန်ရောက်တိုင်းသွားရောက်လည်ပတ်လည်ရှိပါတယ်အဲ့ဒီထဲမှာသူဂီတဖန်ဆားမှုကိုခံရတဲ့တခြားနိုင်ငံကလူတွေလည်းပါဝင်ပါတယ်။ Presley ဟာသူအသက်ရှင်စဉ်အခါကတခြားအိမ်တွေရှိပေမဲ့ Graceland အိမ်မှာပဲနှစ်ပေါင်း20လောက်အဓိကနေထိုင်ခဲ့ပါတယ်။သူမွေးဖွားရာတူပလိုမြို့ကနေငယ်ပယ်စဉ်အချိန်မိဘတွေနဲ့အတူ Memphis မြို့ကိုပြောင်းလာခြင်းကတည်းကသူဟာဒီမြို့မှာအိမ်ဝဲပြီးတော့အခြေချနေထိုင်ဖို့စိတ်ကူးရှိခဲ့ပါတယ်။အခုအခါမှာတော့ Elvis Presley ကိုချစ်ကြသူတွေကသူကွယ်လွန်ခြင်းရောက်တိုင်းအဲ့ဒီ Graceland ဆိုင်ရင်ကြီးမှာမီးထိုးဆူတောင်းပွဲတွေလည်းကျင်းပကြတယ်လို့ဆိုပါတယ်မဆွမွေ
။ဒါနဲ့တဆက်တည်းပဲအဲ့ဒီလိုနေ့တွေမှာပြုလုပ်တဲ့လေလံတင်တဲ့ရောင်းချပွဲအကြောင်းကိုလည်းပြောပြပေးပါဦးကိုအောင်ရဲ့
။ကောင်းပါပြီခင်ဗျာ။အရင်အချိန်တွေထက်ခုတစ်ချိန်ပြုလုပ်တဲ့ပစ္စည်းအမျိုးအစားကပိုးဆုံးပါတယ်။ပစ္စည်းပေါင်း184မျိုးပါဝင်ပြီးအဲ့ဒီအားလုံးတန်ဖိုးဟာအမေရိကန်ဒေါ်လာသက်တမ်းကျော်ဘူးရှိတယ်လို့ဆိုရတယ်
။ This will be our third auction at Graceland where third party
Graceland ကတတိယအကြိမ်ဒီလေလံပွဲကို Elvis ရဲ့တကယ့်ပစ္စည်းအစစ်အမှန်တွေယူလာပါလိမ့်မယ်။တကယ့်ပစ္စည်းအစစ်အမှန်ဟုတ်မဟုတ်ခွဲခြားပြီးနောက်မှာတော့လေလံပွဲမှာထည့်သွင်းရောင်းချမှာပါ။ရောင်းသူကဝယ်သူကပါ Elvis ရဲ့ပစ္စည်းဟုတ်မှန်ကြောင်းတတိယကန်လက်မှတ်ကိုပေးမှာပါလို့လေလံပွဲကျင်းပသူတဦးဖြစ်တဲ့ Kevin Khan ကပြောသွားတာပ
ါ Presley ကွယ်လွန်ခြင်းအထိမ့်မဲ့လေလံပွဲမှာ Graceland မှာမကျင်းပခင်ကတည်းကပစ္စည်းတွေကို online ကနေတဆင့်နဲ့လေလံစွဲခွင့်ရှိပြီးတော့နောက်ဆုံးလေလံပွဲနေ့ကျရင်တော့ဘသူကဈေးအများဆုံးပေးပြီးတော့အနိုင်ရလဲဆိုတာကိုကြေညာတာပါဒီလေလံပွဲကိုဘသူမဆိုလာရောက်ရောင်းချနိုင်ပေမဲ့လို့ Lisa Marie Presley စုဆောင်းထားတဲ့ပစ္စည်းတွေနဲ့ Graceland စာအိမ်ကြီးကိုတော့ရောင်းချမှာမဟုတ်ပါဘူး
In terms of bidders, we're going to have folks from around the world bidding online.
Lugurain la de duri shi de lo online ga ni le lelan swae de duri shi ba de. Thuro a long ha Elvis ye pe tat duri de ma ho be, guitar su saung duri, pop yin chee mu guitar ne patat pi myan no duri le paw win ne lo Kevin ga shin pya twa da ba.
Ma nit ga lelan mwe dong ga yang cha me pisi de ga ne bin me lo Presley ye 1989 khu ne model Cadillac Celebi de paw win ma de. ဒီနှစ်မှာတော့လေလံပစ္စည်းတွေမှာကားမပါပေမဲ့ပစ္စည်းအမျိုးအစားကများတာကြောင့်အကျိုးအမြတ်ပိုရမယ်လို့မျှော်လင့်ထားတာပါ။အ
လုံးတက်နိုင်လောက်တဲ့တန်ဖိုးရှိတဲ့ပစ္စည်းတွေကိုစပြီးတော့ကြိုက်စေးပေးထားနိုင်ပါပြီ။ဒါပေမဲ့တကယ်လေလံဖွင့်ပြီဆိုမှဘသူနိုင်လဲဆိုတာကိုသိမှာပါ။လွန်ခဲ့တဲ့အချိန်တွေတုန်းကတချို့ပစ္စည်းတွေဆိုရင်တိတ်အများကြီးဈေးရမှာလို့ထင်မှတ်ထားပေမဲ့ဒေါ်လာ2000လောက်အထိရခဲ့တာလည်းရှိပါသေးတယ်။ဒါကြောင့်လေလံပွဲပါဝင်သူတွေထဲမှာရောင်းမဲ့သူတွေဘက်ကရောဝယ်မဲ့သူတွေဘက်ကရောဒီပစ္စည်းကိုဘယ်လောက်ထိအောင်လိုချင်တဲ့အာတီသားစိတ်ရှိပြီးဈေးပေးမလဲဆိုတဲ့ပုံမှန်မူတည်ပါတယ်လို့ကေဗင်ကပြောပါတယ်။ Graceland ဆိုင်ရဲ့ညွှန်ကြားရေးမှူး Laura Pickett ကတော့ Presley ကအင်မတန်အပေးအကန့်ရရောသူလို့ဆိုပါတယ်။ဒါကြောင့်သူတစ်ချိန်ကသူများတွေကိုပေးကမ်းခဲ့တဲ့ပစ္စည်းတွေဟာဒီကိုပြန်ရောက်လာပြီးတော့နောက်တစ်ခါတခြားလူချင်းတဲ့သူတွေစီကိုပြန်ရောက်သွားတယ်လို့ဆိုပါတယ
် You're really connecting collectors with something that they want something that they're passionate about
ကိုလိုချင်တဲ့ပစ္စည်းဝယ်ယူစုဆောင်တဲ့သူတွေကိုဒီနေရာကနေအဆက်အသွယ်လုပ်ပေးနိုင်ပါတယ်ဒါကြောင့်လူတစ်ယောက်ကနေတခြားတစ်ယောက်စီကိုလက်ဆင့်ကန်လွှဲပြောင်းပေးလိုက်ပါတယ်အဲ့ဒီလိုမျိုးလုံနိုင်တာကြောင့်လည်းဒီလေလံပွဲကိုလာတဲ့သူတွေကအတော်လေးကိုစိတ်လှုပ်ရှားပျော်ရွှင်ကြပါတယ်လို့ Laura ကပြောသွားတာပါ
ဒီလေလံပွဲမှာလာရောက်ရောင်းချတဲ့ပစ္စည်းတွေတဲ့ Presley လက်မှတ်ထိုးထားတဲ့ရှက်အင်ဂျီတည်းဟာအတော်လေးထူးကြတယ်လို့ Laura ကပြောပါတယ်။အဲ့ဒီအင်ဂျီကို1983ခုနှစ်တုန်းကကင်းတောက်လူငယ်တွေအတွက်အထူးစုကြီးအနေနဲ့ Presley ကပေးခဲ့တာပါ။ဒေါ်လာ8000နဲ့12000ကျားလောက်ဈေးရလိမ့်မယ်လို့ခန့်မှန်းထားပါတယ်
။ Presley ဟာအချိန်တော်ကြာသူပေါင်းသင်းခဲ့တဲ့သူ့ရဲ့တငယ်ချင်း Sammy Davis Jr. ကို1983ခုနှစ်တုန်းကရွှေနဲ့စိန်ရောထားတဲ့ရွှေဆွဲကြိုးနဲ့လော့ကက်သီးကိုပေးခဲ့ပြီးတော့အဲ့ဒီပစ္စည်းဆိုရင်လေဒေါ်လာ3000လောက်အထိဈေးရနိုင်မယ်လို့ခန့်မှန်းထားပါတယ်ပရက်စလီဟာသူ့ခေတ္တခါကဂီတနဲ့ရုပ်ရှင်လောကမှာထင်ရှားတဲ့အောင်မြင်သူတစ်ယောက်ဖြစ်ပြီးတော့ခင်မင်နှစ်လိုပွဲကောင်းသူတစ်ယောက်လည်းဖြစ်တာကြောင့်လူတွေတော်တော်များများကပရက်စလီကိုအထူးကိုချစ်ခင်ကြတာလည်းဖြစ်ပါတယ
်ဟုတ်ပါတယ်မက်ဆီမွန်ကြီးအဲလ်ဗစ်ပရက်စလီကိုချစ်ကြတဲ့သူတွေရဲ့နိုင်ငံကောင်းဆောင်တွေလည်းပါကြတာပေါ့ဗျာဂီတနဲ့ကင်းနိုင်တဲ့သူဆိုတာရှားတာမဟုတ်လား2006ခုနှစ်တုန်းကဆိုရင်ဒီ Graceland ဆိုင်အင်ကိုအဲ့ဒီအချိန်ကသမ္မတ George W. Bush နဲ့ဂျပန်ဝန်ကြီးချုပ် Junichiro Koizumi တို့လည်းသွားလည်ခဲ့ကြပါရယ်ဒီခီးစဉ်စကတဲ့ကဒီသမ္မတရဲ့ Air Force One လေယာဉ်ပေါ်မှာ Elvis ရဲ့ Left Me Tender သချင်းပါဝင်တခြားသချင်းတွေကိုလည်းတောက်လျှောက်ဖွင့်ခဲ့ကြတဲ့အပြင်သူ့ရုပ်ရှင်တွေကိုလည်းပြသခဲ့ပါရယ် Graceland ဆိုင်အင်ကိုရောက်တဲ့အခါမှာတော့ဝန်ကြီးချုပ် Koizumi က Elvis Presley ရဲ့သချင်းတွေကိုဆူပြခဲ့တဲ့အပြင်သူဟန်ပန်တွေအတိုင်းလုပ်ပြတာကိုမြင်တော့သမရ Bush တောင်းမှအတော်အံ့အားသင့်သွားတယ်ဆိုပဲဗျာ
ကိုအောင်အစည်းအဝေးတင်ဆက်တဲ့သုဒ္ဓဆောင်လင်အမေရိကန်တခွင်အစည်းအဝေးကိုနားဆင်ခဲ့ရတာပါခင်ဗျာညစဉ်ည9:00နေ့10:00အထိထုတ်လွှင့်တဲ့ VOA အစီအစဉ်တွေကိုည10:00နေ့17:00အတွင်းတနင်္လာပြန်လည်ထုတ်လွှင့်ပေးနေပါတယ်။ VOA ကထုတ်လွှင့်ပြီးသမျှရေဒီယိုအစီအစဉ်တွေနဲ့ VOA သတင်းတွေကိုဗီဒီယိုသတင်းတွေကို burmese.voanews.com မှာသွားပြီးတော့ဖတ်ရှုနားဆင်နိုင်တယ်လို့ VOA ရဲ့ Facebook Fan Page ဖြစ်တဲ့ VOA Burmese ဆိုတဲ့ Facebook စာမျက်နှာမှာလည်းအချိန်နဲ့တပြေးညီသတင်းတွေတင်ပေးနေပါတယ်ခင်ဗျာ။အခုတော့ဒီကနေ့ညအတွက်နောက်ဆုံးအစီအစဉ်ဖြစ်သိပ္ပံနဲ့နီးပညာကဏ္ဍကိုနားဆင်ရပါမယ်။ဒေါခင်မျိုးသက်ကတင်ဆက်ထားတာပ
ါ။ဒီနေ့ထဲမှာမိုးတိထန်စွာရွာသွန်းပြီးရေကြီးရေရှမ်းနဲ့တန်ခမ်းရတဲ့ဒေသတွေမှာတောက်သုံးရေတန့်ပြဿနာအပြင်ကျုံနေရတဲ့နောက်ဆက်တွဲပြဿနာတွေနဲ့ပတ်သက်ပြီးလှုပ်ဆောင်တင်တာတွေကိုကုလသမဂ္ဂ UNICEF မှာဒီနဲ့တန်ရှင်းဆိုင်ရာကျွမ်းကျင်သူဖြစ်တဲ့တာဝန်ထမ်းဆောင်ခဲ့သူဇလဘူမိပညာရှင်ဦးညွန့်လွင်ကဒီတစ်ပတ်မှာပြောပြပေးပါပ
ါမိုးရွာသွန်းတာများတယ်ရာသီဥတုကြောင်းလဲမှုနောက်တစ်ခုကဒီမှာသေတော်ရဲ့အခြေအနေကြောင့်ရုပ်ရည်ရေကြီးရေရှမ်းမှုတွေဖြစ်လာတယ်တပြိုင်တည်းထဲမှာရက်ရွာဒေသတွေရဲ့တောက်သုံးရေသုံးဆွဲရေရေပင်ရင်းတွေအကုန်လုံးဒါပျက်စီးကုန်တယ်တော့ရှင်နေတဲ့တွေဝင်နေဒီအမိုက်တရိုက်တွေဝင်နေဆိုတော့အဲ့ဒါကြီးတွင်းကြီးကန်နေပေါ့နော်အဓိကအဖြစ်ဆိုတော့တောက်တုံးလုံးမရနိုင်တဲ့အဆင့်ဒီပျက်စီးသွားတယ်အဲဒါပေမဲ့ကျွန်တော်တို့အရင်နာဂင်းစစ်တုံးကအချိန်နေနဲ့ကြွာချချက်ကတော့နာဂင်းစစ်တုံးကဒါပင်လယ်ကြီးဝင်တာပေါ့နော်ပင်လယ်မုန်တိုင်းဒီကြီးပေါ့မုန်တိုင်းဒီကြီးဝင်တဲ့အတွက်အဓိကကြီးတွင်းကြီးကန်နေမှာရေကန်ဝင်ရောက်ပြီးတော့ဒီရေကန်မျိုး
ပြန်လည်ပြုပြင်တဲ့အခါမှာပုံပြီးခက်ခဲတယ်။အခုလက်ရှိအချိန်နေနဲ့ဆိုရင်တော့ဒါကနည်းနည်းကွာတာပေါ့လေ။ကျွန်တော်တို့ဒီမှာတော့ရိုးရိုးအမိုက်တဲ့ရွှွန်တော်ဒီသေးတွေကိုပယ်ရှားရတာပေါ့။ရခိုင်လိုနေရာမျိုးမှာတိတ်တင်လည်ကမ်းရိုးတန်းနဲ့နှီးစက်တဲ့နေရာမျိုးတွေမှာတော့နည်းနည်းဝင်တဲ့ဟာတွေရှိကောင်းရှိနိုင်တယ်။ဒါပေမဲ့ကျွန်တော်သူတည်ရတော့ကတိတ်အများကြီးမဖြစ်နိုင်ဘူ
းဆိုတော့ဒီတောက်သုံးရေဒီပြဿနာကတောက်သုံးလို့မရတဲ့ရေကိုသုံးအောင်လုပ်တဲ့အခါမှာဟိုဘယ်လိုအဆင့်နေရှိပါလဲ
ကျွန်တော်တို့ဒီရုပ်ကြီးရဲ့သဘာဝဘေးအန္တရာယ်ဖြစ်တယ်ဆိုရင်ဒီရေနဲ့တန်ရှိရင်မှဒီတောက်သုံးရေကဒါအဓိကပေါ့တောက်သုံးရေကိုကျွန်တော်တို့အရင်ဆုံးပေးဖို့လူတွေရဲ့ရှင်သန်နိုင်မှုအတွက်ရေအရေးကြီးတာပေါ့လက်တလုံးမှာတော့ဒါနိုင်ငံတိုင်းမှာများသောအားဖြင့်ကျွန်တော်တို့ဒီတောက်ရေတန်းပေါ့နော်တောက်ရေတန်းကိုတော့ကျွန်တော်တို့ဒါချက်ချင်းလည်ငင်းပြေးတယ်ဒါရက်ပိုင်းအတွင်းဒါတက်ရှင်သန်နိုင်မှုအတွက်ပေါ့နောက်တစ်ပိုင်းမှာဗာလဲဆိုတော့ဒီရေကိုတန့်ရှင်နိုင်အောင်တန့်ရှင်နိုင်တဲ့ပစ္စည်းတွေကျွန်တော်တို့ပေးတယ်တန့်ရှင်နိုင်တဲ့ပစ္စည်းဆိုတော့နောက်နေတဲ့ရေကိုကြည့်အောင်နောက်တစ်ခုကဇီဝပိုးမှာရှိနေတဲ့မတန့်ရှင်းတဲ့ရေကိုတန့်ရှင်းအောင်ဒီကလိုရင်းရှိခတ်ဖို့ပေါ့နော်အဲ့အရာဒုတိယအဆင့်လောက်အောင်မယ်လုပ်ဒီပါပဲတကယ်လို့ဖြစ်နိုင်ရင်ပေါ့နော်ဒီရေတန့်စင်တဲ့ဆက်တွေကိုအထက်ချာကျတဲ့နေရာတွေမှာသူသူပြင်ဒုက္ခတဲ့စခန်းတွေကဲစီစခန်းတွေပေါ့ဒါဆိုအဲ့ဒီမှာရေတန့်စင်ဆက်တွေထားပြီးတော့တန့်ရှင်းတဲ့တောက်သုံးရအောင်ကျွန်တော်ဆောင်ရွက်ပေးရပါတ
ယ်ဒီနေရာမှာပေါ့နော် data ring ကတနိုင်လုပ်လို့ရတဲ့အနေအထားမျိုးရောရှိပါလား
အဲတချို့တိတ်ပြီးတော့အလောင်းဝေးတဲ့နေရာတွေရှိတယ်ပေါ့နော်ကိုဟကိုရေကိုကြည့်အောင်လုပ်ဖို့ပေါ့ဒီရှင်ညံပါနေတဲ့ရေကိုကြည့်အောင်လုပ်ရမယ်ဒီရေကြည့်သွားရင်ခုနတောက်သုံးနိုင်တဲ့အဆင့်ရအောင်ဒါရေကိုပုံမှန်တန့်စေအောင်အဓိကကတော့ဒါတန့်နိုင်တဲ့နည်းရတော့ကျွန်တော်တို့ကြိုချက်ချင်းပေါ့တော့ကြိုချက်တာလည်းတနည်းအားဖြင့်ပုံမှန်တန့်စေနေနောက်တစ်ခုက chlorine ရှေ့ခတ်တာပေါ့ UNICEF တို့ဒီ UN အဖွဲ့အစည်းတွေကတော့ chlorinate လုပ်တဲ့ခါမှာဒီ Ecotep ဆိုတဲ့ရေတန့်ဆေးရားတွေကိုကျွန်တော်သုံးတယ်အခုဒီဘက်ပိုင်းမှာ World Vision တို့ channel NGO တွေကလည်းဒီ PNG ဆိုတဲ့ဒီတန့်စင်နဲ့စီတုပ်ပြီးပူရတယ်အခုကျွန်တော်အမြင်ပြောရင်တော့ဒီ Equitas ဆက်ဆိုင်ဒီ PNG ကပို့ပြီးတော့အခုလက်ရှိအချိန်မှာလက်တွေ့မှာအတုံးဝင်နေပါတော့အားကြောင့်လဲဆိုတော့ तू ကရေကြီးတဲ့ဆေးနဲ့ chlorine ပါတယ်နှစ်မျိုးခါရဲပါတယ်အဲ့တော့ရှင်ညွန်နောက်ကြည့်နေတဲ့ရေကိုကြည်သွားအောင်လုပ်နိုင်တယ်ကြည်သွားအောင်လုပ်နိုင်တာဘာကြောင့်လဲဆိုတော့ဒီမှာ aluminum sulfate ပါတယ်အဓိကကတော့ကြောက်ချင်ပေါ့နော်ကြောက်ချင်နဲ့ကြည်သွားအောင်လုပ်တယ်ကြည်သွားရေကိုတခါသူတို့မှာပါတဲ့ chlorine နဲ့ကျွန်တော်ပုံမှန်တန့်စင်ပြေတယ်အဲ့တော့နာယူဝက်က45မိနစ်လောက်အတွင်းမှာလူတောက်သုံးနိုင်တဲ့အဆင့်တီချက်ချင်းရောက်သွားနိုင်တယ်တော့သူကတော့ပစ္စည်းလက်လန်းမီတဲ့နေရာမျိုးပေါ့လက်လန်းမမီတဲ့နေရာမျိုးဆိုရင်တော့ဒီ data မှာရှိတဲ့တဲချန်းဒါမှမဟုတ်လို့ရှိရင်လည်းကျွန်တော်တို့မီးသွေးပေါ့အဲ့တော့အဲ့လိုဟာမျိုးကိုကိုဟကိုတနိုင်တစ်ပိုင်လုတ်ပြီးတော့ကျွန်တော်ရေကိုတန့်စင်အောင်စစ်နိုင်စစ်လို့ရတဲ့ရေကိုကျုပ်ပြီးတော့အတောက်တုံးမယ်ဆိုရင်ဒါတန့်ရှင်းတဲ့တောက်တုံးရရှိနိုင်ပါတယ်
။အော်အဲ့လိုလုပ်တဲ့အခါမှာဘလို့ပုံစံနဲ့ဒီတဲချမ်းလိုမီးသွေးတို့ကိုရေစစ်အိုးဖြစ်အောင်လို့လုပ်တဲ့နည်းလေးနည်းနည်းပြောပြပေးပါလား
။အဓိကတော့ကျွန်တော်တို့ရေစစ်အိုးကဒီပလတ်စတစ်ပုံးတွေပေါ့။ဒေါ်ရောင်မျိုးရောနေရာတိုင်းမှာလွင်းလင်းတကူရှိနိုင်တယ်။နော်ပလတ်စတစ်ပုံးပဲဖြစ်ဖြစ်ပလတ်စတစ်ရေပုံးပဲဖြစ်ဖြစ်တခုပေါ့။အဲ့ဒါကိုနော်အောက်ချိန်မှာအပေါက်ကလေးတွေဖောက်မယ်။ဖောက်ပြီးတော့တန့်စင်တဲ့ဖြင့်အဝတ်လိုတာမျိုးခြည်တဲ့အဝတ်တခုခုပေါ့နော်တန့်စင်တဲ့အဝတ်ကိုခံပြီးတော့အပေါ်ကနေပေးချမ်းအဲဒါမှမဟုတ်လို့ကျင်ကျွန်တော်တို့မီးသွေးပေါ့မီးသွေးကိုတုပ်ပတ်လောက်ကျွန်တော်ဖြည့်မယ်ဖြည့်ပြီးတော့အဲ့ဒီပုံမှာရှင်ပါနေတဲ့ဟလာနောက်ကြည့်နေတဲ့ရေကိုအဲ့ဒီပုံကနေတောင်းထင်းလိုက်လို့ရှိရင်အောက်ချက်ကကျွန်တော်ကြည်လင်တဲ့ရေကိုရရှိမှာဖြစ်ပါတယ်ဆိုတော့အဲ့ဒီရေကိုမှကျွန်တော်တို့ကြိုချက်ယူတော်လကောင်းဒါမှမဟုတ်လို့ရှိရင်လည်းကုနာပြောရဲ Ecotep ဆိုပါလို့ chlorine နဲ့ပါလို့ခတ်ပြီးတန့်ရှင်းတဲ့တောက်သုံးရေရအောင်ဆောင်ရွက်နိုင်ပါတယ
်ဆိုတော့နောက်ဆက်တွဲအန္တရာယ်တွေအနေနဲ့ဒီရေကြီးရေရှမ်းနဲ့ဒီသဘာဝအန္တရာယ်ကြောက်တဲ့နေရာတွေမှာဒီရေတန့်ပြဿနာပြင်ပေါ့နော်တခြားကြုံရနိုင်တဲ့နောက်ဆက်တွဲအန္တရာယ်တွေကဘာတွေရှိပါလဲ
အဓိကတော့ကျွန်တော်တို့ရေပြီးရင်ဒါတန့်ရှင်းရေပေါ့နော်တန့်ရှင်းရေဆိုတာဒါအညစ်အကြေးစွန့်တာပေါ့ဘာလို့ရေပြင်းကြီးဖြစ်သွားပြီဆိုလို့ရှိရင်ဒါအညစ်အကြေးစွန့်လာရင်ဒါအမ္ပရန်အန္တရာယ်များတဲ့နေရာပေါ့နော်လာဝန်ရှင်ဝန်ပြည့်ယောဂါတွေလည်းဖြစ်နိုင်တယ်အခြားခြားသောယောဂါတွေလည်းမစင်တို့ဒီအညစ်အကြေးတို့ကလည်းဖြစ်နိုင်တဲ့ယောဂါတွေကျွန်တော်တို့ကုသပြန့်ပွားနိုင်တယ်အဲ့တော့အဓိကကအညစ်အကြေးစွန့်ပစ်တာကိုထိမ့်သိမ့်ဖို့လို့ထိမ့်သိမ့်ဖို့ဆိုတာတနည်းအားဖြင့်မှစွန့်ပစ်နိုင်ဖို့အဓိကကတော့အိမ်သားတွေကျွန်တော်တို့ရင်းလုံးအိမ်သားတွေစောက်ပြီးဖို့ပေါ့ဘယ်လိုနေရာမျိုးတွေမှာလဲဆိုတော့ကေစေးရေးစခန်းတွေပေါ့နော်လူစုလူဝေးရှိတဲ့နေရာအတိုင်းမှာယာယီရင်းလုံးအိမ်သားတွေနောက်တစ်ခုကမစင်အညစ်အကြေးကိုစနေကြဆုံးပြနိုင်တဲ့အစီအစဉ်တွေကျွန်တော်တို့ဆောင်ရွက်ပေးဖို့လိုပါတယ်။ဒါအရေးအကြီးဆုံးအချက်တည်းမှာပါပါတယ်
။အ ဒါအပြင်ပေါ့နော်ဟိုဘာတွေလှုပ်တင်ပါသေးတယ်လဲနောက်ဆက်တွဲပေါ့နော်တည်တဲ့အချက်ကလေးတွေပြောပြပေးပါဦ
းကျွန်တော်တို့အဓိကဆောင်ရွက်တဲ့နေရာမှာရေနဲ့တန်ရှင်းရေးက၃ချောင်းတောက်ပေါ့တန်ရှင်းနဲ့တောက်တုံးကြီးတန်ပေးရမယ်ဟိုတန်ရှင်းရေးကိုဆောင်ရွက်ပေးရမယ်နောက်အရေးကြီးဆုံးအချက်ကတော့တကူရေတန်ရှင်းခြင်းအသိပညာပါပဲနော်အဲ့ဒီအသိပညာနဲ့စွမ်းမရှိဘဲနဲ့ကျွန်တော်တို့ဒီဟာတွေကိုထိထိရောက်မကာဝင်နိုင်ဘူးဒီတဘာဝဘေးအန္တရာယ်ကျရောက်တဲ့နေရာတွေမှာဒီကဘာလုံးနဲ့လည်းဒါအကျုံးဝင်ပါတယ်။ကုညီကယ်ဆယ်ရေးရေရှည်ပြန်လည်ထူထောင်ရေးဒီလိုလုပ်ငန်းတွေဆောင်ရွက်တဲ့အခါမှာအဓိကကခံစားနေရတဲ့ပြည်သူလူထုစွမ်းဆောင်နိုင်မှုကလည်းရေးကြည့်ပါတယ်။စိတ်ဓာတ်အားဖြင့်တော်လည်းကောင်း၊ကိုယ်ကာယအားဖြင့်တော်လည်းကောင်းစွမ်းဆောင်ခံနိုင်မှုလို့အဓိကဒီလှုပ်ချင်ကန်ကြီးနဲ့စိတ်ဓာတ်ပေါ့နော်။ဘလိုပဲတွင်အားစုတွေတေးသေးကပြည်သူလူထုကအဲ့ဒီလိုစိတ်ဓာတ်မျိုးနဲ့ပြန်ပြီးတော့ထူထောင်မယ်ဆိုရင်ပြန်လည်ထူထောင်မှုကလည်းပို့ပြီးတော့ထိရောက်တာဆိုအဲ့ဒါအရေးကြီးဆုံးချက်ဆိုတော့ကျွန်တော်တွေ့ရပါတယ
်။ဦးညွန့်လွင်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲကျန်းသာလိုက်ပါစေ။
တော်ခင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာပဲဖြစ်ပါတယ်ခင်ဗျာ။
ဤပညာနဲ့ပတ်သက်လို့ကဘာတဝမ်း blog တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာ blogger တွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်။ထုတ်လွှင့်ပြီးတဲ့ blogger တွေပြောသမျှအစီအစဉ်တွေကိုလည်း VOA မြန်မာပိုင်း website ရဲ့တုဒ္ဒအဖျားဖျားဆိုတဲ့ကဏ္ဍအောက်မှာပြန်ရှာနားထောင်နိုင်ပါတယ်။ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ blogger တွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့blogger လို့ကောင်းစင်တက်ပြီးတော့ burmese@voanews.com စီကို email ပို့ပေးစေချင်ပါတယ်ရှင
် VOA အစီအစဉ်နေမကြခင်အချိန်တော်တွင်မှအဆုံးသတ်ဖို့ရှိနေပါတယ်VOA ကမနက်ဖြန်မနက်ထုတ်လွှင့်မဲ့အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီခန်းနာရီအထိလိုင်းနိုမီတာ24 kHz 1.1 3.9 လိုင်းနိုမီတာ32 kHz 6.25 လိုင်းနိုမီတာ39 kHz 9.25တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ခင်ဗျာခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်ကကြီးညာပါမယ်
ဂရိနိုင်ငံရဲ့နေဆက်ကြားကနေမီပေါ်မှာစူပူဒေါသထွက်နေတဲ့လူအကြီးကိုမက်ဆီဒိုနီးယားအတီကယုံထိန်လူညွန့်ရေးရဲတွေကနှိမ်ရင်းပြီးတဲ့နောက်အဲ့ဒီတရားမဝင်ရှေ့ပြောင်းသူတွေကအကြက်အတဲရင်ဆိုင်ရသူတချို့ကိုလက်ခံသွားမယ်လို့မက်ဆီဒိုနီးယားကဒီနေ့မှကြေညာပါရယ်သူတို့တက်နိုင်တဲ့လောက်ဒီအကြက်တဲရင်ဆိုင်ရသူတွေကိုကူညီသွားမယ်လို့ပြည်ထောင်ဝန်ကြီးကပြောပေမဲ့ဘလို့အကြက်တဲရောက်နေသူတွေလဲဆိုတာကိုတော့ပြောဆိုသွားတာမျိုးမရှိပါဘူးအလုတ်ကိုင်းတဲ့နေထိုင်မှုဘဝမြန်မာရေးအတွက်ဥရောပသမ္မတနိုင်ငံတွေကိုဝင်ရောက်ခွင့်ရဖို့အရေးတရက်ကိုရှေ့ပြောင်းဝင်ရောက်သူ2000လောက်ဟာဂရိနိုင်ငံဘက်ကနေမက်ဆီဒိုနီးယားနိုင်ငံတဲကိုဝင်ရောက်နေတာဖြစ်ပါတယ်အီရန်နျူကလ িয়ার ရေးရရှိခဲ့တဲ့သဘောတူညီချက်ကိုထောက်ခံပံ့ပိုးပေးဖို့အမေရိကန်လွှတ်တော်အမတ်တွေကိုသမ္မတဘရက်အိုဘားမားကတိုက်တွန်းလိုက်ပါတယ်ဒီသဘောတူညီချက်ကိုအီရန်ဘက်ကချိုးဖောက်ရင်စီးရတုံ့ပြန်ရေးယူဖို့နဲ့စီးပွားရေးပိတ်ဆို့တန်ခတ်တာတွေကိုပြန်လည်လှုပ်ဆောင်နိုင်ကြောင်းသမ္မတကအလေးထားပြောကြားပါရယ်နယူးယောက်ဒီမိုကရက်အောက်လွှတ်တော်အမတ်ဂျာရိုနက်လာစီကိုဩဂုတ်လ19ရက်နေ့ဇွဲနဲ့ရေးသားပေးပို့တဲ့စာထဲမှာသမ္မတကအခုလိုရေးသားထားတာပါကမ္ဘာအင်အားကြီးနိုင်ငံတွေနဲ့အီရန်ကြားရရှိခဲ့တဲ့သဘောတူညီချက်နဲ့ပတ်သက်ပြီးပြင်းပြင်းထန်ထန်ဆက်ကျင်ဝေဖန်တဲ့အစ္စရေးနိုင်ငံရဲ့မစ်ဆိုင်းဒုံးလဲနဲ့ကာကွယ်ရေးရမုံငွေတိုးမြင့်သွားဖို့ကိုလည်းအမေရိကန်အနေနဲ့စဉ်းစားနေကြောင်းဒီစာထဲမှာရေးသားထားပါတယ်။လာမယ့်နိုဝင်ဘာမှာကျင်းပမယ့်ရွေးကောက်ပွဲကို EU ဥရောပသမ္မတကစောင့်ကြည့်လေ့လာဖို့မြန်မာဆွေရဘက်ကခွင့်ပြုလိုက်ပါတယ်။မြန်မာနိုင်ငံဆိုင်ရာ EU တာဝန်ကြီးရိုလန်ကိုဘီယာနဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နိုင်ငံတကာလေ့လာစောင့်ကြည့်ရေးဆိုင်ရာတာဝန်ခံဒေါက်တာဒေါ်မြင့်ကြည်တို့ကနားလည်မှုစာချုပ်လမ်း MOU ကိုဒီကနေ့မှလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်ခင်ဗျာ။
ကျေးဇူးပါခင်ဗျာသတင်းချင်းညုတ်ကိုကိုအောင်ပြောပြသွားတာပါဒီညအစီအစဉ်ထုတ်လို့ရမှုကကိုကောင်းထက်ဖြစ်ပြီးအတန်းနှွင့်အင်ဂျင်နီယာတော့ Glenn Vogelio ဖြစ်ပါတယ် VOA American အတန်းညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00အထိလိုင်းဒိုမီတာ24 25 32 51တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်ဒီနေ့ရှင်နေအားလုံးဘေးအန္တရာယ်ကင်းဝေးကြပါစေခင်ဗျာ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington. Welcome to the Voice of America in Burmese.